Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ15ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလမီတာ190တို့ကနေနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနာဆင်နိုင်ပါရဲ့ရှင်။ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ခီထိုက်ပါတရားရည်ပေါ်မှာအမေရိကန်သမ္မတဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုရုရှားရဲ့အထူးစုံစမ်းရေးမှုကစုံစမ်းမှုရှိတယ်ဆိုတဲ့အပေါ်မှာသမ္မတထရန့်ကအပြင်းအထန်ဝေဖန်လိုက်ပါတယ်မနေ့ကပြစ်ခတ်ခံရတဲ့လွှတ်တော်အမတ်စတီဗ်စကာလီစီရဲ့ကျမရဲ့အခြေအနေကစိုးရိမ်ရတဲ့အနေအထားမှာရှိနေသေးဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ရုရှားတို့ဟာရန်သူတော်တွေလို့မယူဆဘူးဆိုပြီးတော့ရုရှားသမ္မတပူတင်ကဒီကနေ့ပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့သတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်အခုညပိုင်းနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးပြတ်ကျသွားတဲ့တပ်မတော်ပူဆောင်ရေးလေရင်ရဲ့အမိပိုင်းကိုဒီကနေ့ညနေပိုင်းမှာစတင်တွေ့ရှိခဲ့ပါပြီ
အမိပိုင်းတွေ့ပါတယ်9/8/98တုံညာဖြစ်ကြောင်းဟုတ်ပြရတယ်အပြင်ဆက်ပြီးရှာဖွေပါမယ်အမိပိုင်းလိုပဲကျွန်တော်တို့တာကြီးတော်ကပေါ်တယ်
ဘုံမှုကြီးမြန်မင်းဦးရဲ့ပြောပြချက်နဲ့အတူရှာဖွေကယ်ဆယ်ရေးလုပ်ငန်းနောက်ဆုံးအခြေအနေတွေကိုတည်ကြရမှာပါတခါကချင်နဲ့ရှမ်းပြည်နယ်ဒေသတချို့မှာဆေးရည်အရှိန်မြင့်နေတာကြောင့်အရတားတွေကိုအကာအကွယ်ပေးဖို့တပ်မတော်ကိုရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဘက်ကိုပါလူခွင့်ရေးအဖွဲ့တခုကတိုက်တွန်းပြောကြားချက်နဲ့အတူထိုင်းနိုင်ငံမှာလူသတ်မှုနဲ့တည်တံစီရင်ခံထားရတဲ့မြန်မာလူငယ်နှစ်ဦးရဲ့ယူခံတင်ရက်ကိုတလနောက်ဆုတ်ဖို့ကြောင်းဆိုချက်ထိုင်းတရားရုံးကဒီကနေ့ခွင့်ပြုလိုက်တာကိုလည်းနှာစင်ကြရပါမယ်ခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကီထိုက်နဲ့ကိုရန်နိုင်တို့ကကြေညာပေးပါမယ်ရှင
်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ရဲ့လှုပ်ရက်လွှမ်းမိုးခဲ့သလားဆိုတာကိုစုံစမ်းနေတဲ့အထူးစုံစမ်းရေးမှုအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရားရေးပိုင်းကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုစုံစမ်းနေတဲ့ဆိုတဲ့သတင်းတွေအပေါ်သမ္မတထရန့်ကဝေဖန်တိုက်ခိုက်ပြောဆိုလိုက်ပါတယ်ရုရှားတွေနဲ့ပူးပေါင်းကြံစီတဲ့ဆိုတဲ့လုတ်ကြံဖန်တီးပြီးတက်တည်လဲမတွေ့ရောအခုတော့တရားရေးပိုင်းကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုပြီးတော့လုတ်ကြံဖန်တီးကြပြန်ပါတယ်ဆိုပြီးသမ္မတထရန့်ကသူ့ရဲ့ Twitter မှာဒီကနေ့ကြာသပတေးနေ့မှာရေးသားခဲ့ပါတယ်ဆိုဝါပြီးအငင်းပွားပွဲလူတချို့ဥဆောင်တဲ့အမေရိကန်သမိုင်းမှာအကြီးကျယ်ဆုံးအောက်လန်နီနဲ့တိုက်ခိုက်မှုကြီးကိုခင်ဗျားတို့မျက်မြင်ကိုယ်တွေ့ကြုံတွေ့နေကြရပြီလို့လဲသမ္မတထရန့်ကဒုတိယ Twitter Post မှာထပ်ပြီးတော့ရေးခဲ့ပါတယ်သမ္မတထရန့်ကသူ့ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းနဲ့အမေရိကန်ဆိုင်ရာရုရှားသံမတ်ကြီးတို့ကြားဆက်နွယ်မှုအပေါ်စုံစမ်းစစ်ဆေးနေမှုတွေကိုအဆုံးသတ်ရေးပြောဆိုခဲ့သလားဆိုတဲ့အပေါ်အထူးစုံစမ်းစစ်ဆေးရေးမှုရောဘာမူလာကအရေးပါတဲ့အမေရိကန်အမျိုးသားလုံခြုံရေးတာဝန်ရှိသူတွေကိုတွေ့ဆုံမေးမြန်းမယ်လို့မနေ့ဗုဒ္ဓဦးနေ့နောက်ပိုင်းမှာပဲသတင်းစာကြီးတချို့ကရေးသားခဲ့တဲ့အပေါ်မှာသမ္မတထရန့်ကတုံ့ပြန်တာဖြစ်ပါတယ်အမျိုးသားလုံခြုံရေးအကြံပေးမိုက်ကယ်ဖလင်းကိုတော့ရုရှားသံအမတ်ကြီးနဲ့ဆွေးနွေးပြောဆိုခဲ့မှုနဲ့ပတ်သက်ပြီးဒုတိယသမ္မတမိုက်ပန့်စ်ကိုလိန်ညာပြောဆိုခဲ့တာပေါ်ပေါက်ပြီးတဲ့နောက်ပြီးခဲ့တဲ့ဖေဖော်ဝါရီလကယာရုကနေသမ္မတကထုတ်ပြစ်ခဲ့တာဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုနဲ့နှိစက်သူတွေကိုကူကားပြီး Washington Post, New York Times နဲ့ Wall Street Journal တို့ကအထူးစုံစမ်းရေးမှူးရောဘတ်မူလာကလက်ရှိအမျိုးသားထောက်လှမ်းရေးအကြီးအကဲဒန်ကုတ်အမျိုးသားလုံခြုံရေးအေဂျင်စီညွှန်ကြားမှု Michael Rogers နဲ့ NSA ဒုတိယညွှန်ကြားရေးမှူးဟောင်း Richard Leggett တို့ကိုမေးမြန်းစုံစမ်းမှုရှိတယ်လို့ရေးသားဖော်ပြခဲ့ကြတာဖြစ်ပါတယ်
။ American လွတ်တော်မတ်တီရဲ့ရန်မုံငွေ baseball ပွဲကို negotiation ထားတဲ့အတိုင်း Washington DC မြို့တော်မှာဒီကနေ့ခြားသာပတေးနေ့မှာကျင်းပသွားမှာဖြစ်ပါတယ်။ဒီပွဲမတိုင်ခင်မနေ့က Republican လွတ်တော်အမတ်တီပွဲအကြိုလေးကျင့်နေကြတော့တနက်သမားတယောက်ကပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်Louisiana ပြည်နယ်အောက်လွတ်တော်အမတ် Steve Scalise တရားရသွားခဲ့ပါတယ်။ American သမ္မတ Donald Trump ကတော့ဒီရန်မုံငွေပွဲကိုသွားပြီးအားပေးခြင်းပေမဲ့လုံခြုံရေးအပြည့်အဝချဖို့အတွက်အချိန်မမီတာကြောင့်သွားရောက်အားပေးမှာမဟုတ်ဘူးလို့အင်မီတော်ပြောခွင့်ရ Sean Spicer ကသတင်းတော့ဒီကိုမနေ့ဗုဒ္ဓဟူးနေ့ကပြောကြားခဲ့ပါတယ်။ဒီ Baseball ပွဲကိုတော့ Washington က National Baseball အသင်းရဲ့အခွင့်အမှာကစားကြမှာပါ။Washington DC မြို့ရဲ့မြစ်တစ်ဖက်ကဗာဂျီးနီးယားပြည်နယ်ကအလက်ဇန်ဒရီးယားမြို့မှာဗုဒ္ဓဦးနေ့ကတနသမားရဲ့ပြစ်ခတ်မှုကြောင့်အောက်လွတ်တော်မက်စကလစ်အပြင်လွတ်တော်လုံခြုံရေးအရာရှိတွေဖြစ်တဲ့ Crystal Greener, David Bailey, လွတ်တော်ဝန်ထမ်းတူနဲ့မူဝါဒချဲ့မရေးစီယုံဆွဲဆောင်သူတူလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ American လွတ်တော်မက်စကလစ်ရဲ့အခြေအနေဟာခွဲစိတ်ကူတာမှုလုပ်ပြီးတဲ့နောက်မှာစိုးရိမ်နေရဆဲဖြစ်တာကြောင့်နောက်ထပ်ခွဲစိတ်ကူတာမှုတွေလုပ်ဖို့လိုအပ်တယ်လို့သူတက်ရောက်နေတဲ့ဆေးရုံကပြောကြားလိုက်ပါတယ်။တနသမားကတော့ Illinois ပြည်နယ် Belleville မြို့ကအသက်66နှစ်အရွယ် James Hutchinson ဆိုသူဖြစ်ပါတယ်။လွတ်တော်နဲ့ ရဲလွတ်တော်ရဲတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်ပစ်ခတ်ရင်းရတဲ့ဒဏ်ရာရေးနဲ့သူကနောက်ပိုင်းမှာတည်ဆုံသွားခဲ့ပါတယ်။သမ္မတ Trump နဲ့သမ္မတ Gore တို့ဟာဗိုလ်ထုနေညကတော့ Master Washington ဆေးရုံကိုသွားပြီး Scalise နဲ့မိသားစုကိုရော်ဒန်ရထားတဲ့လွတ်တော်လုံခြုံရေးအရာရှိ Greener နဲ့သူ့ရဲ့ဇနီးကိုပါသွားပြီးတော့အားပေးခဲ့ကြပါတယ်ခင်ဗျာ။
ဆိုမာလီယာနိုင်ငံမိုဂါဒီရှုမြို့တော်ကလူကြိုက်များတဲ့စားတောက်ဆိုင်နှစ်ခုမှာအယ်ရှာဘတ်စစ်သွေးကြတွေရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံး29ဦးသေဆုံးခဲ့ရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူတွေထဲမှာအမျိုးသမီး9ဦးပါဝင်တဲ့ရဲသား18ဦး၊တိုက်ခိုက်သူ6ဦးတို့လည်းပါဝင်တယ်လို့လုံခြုံရေးတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။မိုဂါဒီရှုမြို့တော်ဟွန်ဒါရက်ခွက်ကပို့စထရီနဲ့ပီဇာဟောက်စားတောက်ဆိုင်နှစ်ခုကိုစစ်သွေးကြတွေကဝင်တိုက်ခဲ့တာဖြစ်ပါတယ်။တနတ်သမားတွေနဲ့အပြန်အလှန်တိုက်ခိုက်မှုအတွင်းဆိုမာလီယာထုတပ်ဖွဲ့ဝင်5ဦးသေဆုံးတယ်လို့လူကြုံရေးသတင်းရှင်းမြစ်ကပြောပါတယ်။စစ်သွေးကြတွေကဘုံးနယ်ပစ်လို့အမျိုးသား3ဦးသေဆုံးခဲ့ရတယ်လို့လည်းသတင်းရှင်းမြစ်တွေကပြောပါတယ်။စစ်သွေးကြွတွေစီးနှင်းထားတဲ့ဒုတိယမြောက်စားတောက်ဆိုင်ကိုတော့ဒီကနေ့ကြာသပတေးနေ့မနက်ခင်းပိုင်းမှာလူကြုံရေးတပ်ဖွဲ့တွေက17နာရီလောက်တိုက်ခိုက်ပြီးတော့သိမ်းယူခဲ့ရတာဖြစ်ပါတယ်။တိုက်ခိုက်မှုတွေအတွင်းဒဏ်ရာရသူ26ဦးကိုကယ်တင်ခဲ့ရတယ်လို့လည်းအရေးပေါ်ဌာနကပြောပါတယ်။ Pizza House နဲ့ Post Street စားတောက်ဆိုင်တွေအပြင်ဘက်မှာကားပုံးဖောက်ခွဲတာကြောင့်အကြီးအကျယ်ပျက်စီးခဲ့ရတဲ့မနေ့ဗုဒ္ဓဦးနေ့ညနေပိုင်းမှာတိုက်ခိုက်မှုစတင်ခဲ့ပါတယ်။ Post Street စားတောက်ဆိုင်တဲကိုတနတ်သမားတွေကအစပြုဝင်ရောက်ခဲ့တာပါ။ဒီနောက်မှာတော့ Pizza House ကိုကူးသွားချပြီးလုံခြုံရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တာလို့မျက်မြင်တွေ့သူတွေကပြောပါတယ်ရှင်။
ဗြိတိန်နိုင်ငံလန်ဒန်မြို့မှာ24ရက်အဆောက်အုံတစ်ခုမိလောင်ကျန်းခဲ့တာကြောင့်တေဆုံးသူအရေအတွက်ဟာ18ယောက်ရှိပြီလို့လန်ဒန်ရဲတပ်ဖွဲ့ကအတည်ပြုလိုက်ပြီးတေဆုံးသူအရေအတွက်ထပ်တိုးလာနိုင်ပွဲလည်းရှိနေပါတယ်။မိလောင်ကျွမ်းမှုတရားရေးကြောင့်38ယောက်ကိုစေုပ်တင်ထားရပြီးတော့ဒီထဲက18ယောက်ကတော့အထူးချက်မဲ့ကုသနေရတယ်လို့လန်ဒန်ရဲမင်းကြီးကပြောပါတယ်။ပျောက်ဆုံးနေတဲ့သူတွေရှာဖွေပေါ်ထုတ်သွားဖို့ကအာဏာပိုင်တွေအတွက်အဓိကဦးစားပေးဖြစ်တယ်လို့လည်းသူကပြောပါတယ်။လန်ဒန်မြို့အနောက်ဘက် Grand Floor Tower မှာဗုဒ္ဓဟူးနေ့မနက်အာရုံမတက်ခင်အချိန်မှာမီးလောင်တာကြောင့်အဲ့မှာနေထိုင်ကြတဲ့သူတွေကအထဲမှာပိတ်မိခဲ့ကြတာပါအဲ့မှာအိမ်ငန်းပေါင်း130ရှိပြီးတော့လူ600လောက်လည်းနေထိုင်ကြတာဖြစ်ပါတယ်မိဘကြောင့်လောင်ကျွမ်းခဲ့တယ်ဆိုတာနဲ့အထဲမှာပိတ်မိပြီးတော့ကျန်ခဲ့တဲ့သူတွေကိုရှာဖွေရကမှ NDA ခင်းနိုင်ဖို့အတွက်အဆောက်အုံစစ်ဆေးတဲ့သူတွေနဲ့အတူလှုပ်ဆောင်နေတယ်လို့လည်းလန်ဒန်ရဲတပ်ဖွဲ့အကြီးအကဲဒန်နီကော်တန်ကပြောပါတယ်အဆောက်အုံကကြီးမားတာကြောင့်သတင်းပတ်အနည်းငယ်တော့ကြားနိုင်တယ်လို့သူကသတိပေးပါတယ်မီးလောင်ကျွမ်းနေတဲ့အချိန်ထဲမှာအိမ်မှာပိတ်မိတဲ့သူတွေအော်ဟစ်အကူအညီတောင်းတာတွေလက်ကင်ဖုန်းမှာပါတဲ့မီးတွေဖွင့်ပြီးလာကယ်ဖို့အတွက်ပတင်းပေါက်ကအကူအညီတောင်းတာတွေကြားခဲ့ရတယ်လို့လည်းမျက်မြင်သက်တွေကပြောပါတယ်ဒါပြင်တချို့လူတွေဟာကလေးငယ်တွေကိုပတင်းပေါက်မှာချီထားပြီးတော့တချို့အထက်နေမှနေတဲ့သူတွေကတော့အောက်ကိုခုံချခဲ့ကြတယ်လို့မျက်မြင်သက်တွေကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့ရုရှားတို့ဟာရန်သူတော်တွေလို့မယူဆတဲ့အကြောင်းရုရှားသမ္မတပူတင်ကပြောဆိုလိုက်ပါတယ်။ဒါအပြင်အမေရိကန်လွှတ်တော်အမတ်တွေသဘောတူလိုက်တဲ့ရုရှားနိုင်ငံပေါ်တန်းခတ်ပိတ်ဆို့မှုအသစ်တွေကိုလည်းသိပ်ပြီးအရေးမပါသလိုတုံ့နှုံပြောဆိုသွားပါတယ်။ဒီကနေ့ကြာသပတေးနေ့နှစ်စဉ်ပြုလုပ်နေကြနိုင်ငံတော်ကမေးမြန်းမှုတွေကိုဖြေကြားတာမှာတော့ရုရှားနဲ့အမေရိကန်ပြည်ထောင်စုတို့ကကမ္ဘာစစ်ကြီးနှစ်ခုကိုအတူတကွတိုက်ခိုက်ခဲ့ကြပြီးရုရှားအင်ပါယာဟာဆိုရင်အမေရိကန်အတွက်အခရာကျခဲ့တယ်လို့ပြောဆိုခဲ့ပါတယ်။ရုရှားပြည်သူတွေအနေနဲ့အမေရိကန်ကိုရန်သူလို့သဘောမထားဘူးမီဒီယာတွေကြောင့်သာဒီလိုခံစားနေကြရပေမဲ့အမေရိကန်ပြည်သူတွေရဲ့အောင်မြင်မှုတွေကိုရုရှားပြည်သူတွေကအားကျနေကြပြီးနှစ်နိုင်ငံဆက်ဆံရေးပုံမှန်ဖြစ်လာဖို့မျှော်လင့်တယ်လို့သမ္မတပူတင်ကပြောဆိုပါတယ်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရွေးကောက်ပွဲစည်းရုံးမှုအပေါ်ရုရှားတို့ဝင်ရောက်နှောက်ယှက်ခဲ့တာကိုတန်ခတ်တဲ့အနေနဲ့တန်ခတ်ပိတ်ဆို့မှုတွေချမှတ်ရေးအမေရိကန်လွှတ်တော်မှာတညစ်တညွတ်ထက်အတီးပြုတ်ခဲ့ပြီးနောက်တနေ့မှာပဲရုရှားသမ္မတကအခုလိုပြောဆိုသွားတာဖြစ်ပါတယ်ရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ခြားသောပရိနိညာဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်တရုတ်နိုင်ငံအရှေ့ပိုင်းကမူလာတန်းကျောင်းတစ်ခုအပြင်မှာပေါက်ကွဲမှုဖြစ်တာကြောင့်အနည်းဆုံး9ဦးသေဆုံးပြီးတော့ဒါဇင်နဲ့ချီတန်ရတယ်လို့တရုတ်နိုင်ငံပိုင်းသတင်းကဖော်ပြပါတယ်ချွန်ရှင်းမူလာတန်းကျောင်းမှာဒီကနေ့ခြားသောပရိနိကကလေးတွေကျောင်းလာကြူချိန်မှာကျောင်းအဝင်ဂိတ်မှာပေါက်ကွဲမှုဖြစ်ခဲ့တာလို့ဂျန်စုပြည်နယ်ဒေတာအုပ်ချုပ်ရေးအဖွဲ့ကပြောပါတယ်လူတွေထိခိုက်တယ်လို့နိုင်ငံပိုင်သတင်းတွေမှာဖော်ပြနေကြသလိုပေါက်ကွဲမှုဖြစ်တဲ့နေရာကဓာတ်ပုံတွေလို့ဆိုတဲ့လူမှုကွန်ရက်ပေါ်ကဓာတ်ပုံတွေမှာတော့ကလေးတွေလူကြီးတွေမြေပေါ်မှာလဲကျနေတာကိုတွေ့ရပြီးတော့တချို့ကသူတွေနဲ့ပေးကြနေပါတယ်ပ ောက်ကွဲမှုဖြစ်ရတဲ့အကြောင်းရင်းကိုတော့အခုအချိန်ထိမသိရသေးပါဘူးခင်ဗျာ
။ပါကစ္စတန်ဝန်ကြီးချုပ်နဝတ်ရှရီရဲ့မိသားစုအနေနဲ့နိုင်ငံရဲ့ချားမှာပိုင်ဆိုင်မှုတွေကြွားချမ်းသာမှုတွေထားရှိတာကတရားဥပဒေနဲ့ညီညွတ်မှုရှိမှရှိပတ်သက်ပြီးဝန်ကြီးချုပ်ရှရစ်ကိုတရားရုံးချုပ်ရဲ့အထူးစုံစမ်းရေးအဖွဲ့ကကြားနာစစ်ဆေးပါတယ်။အရက်ဖက်နဲ့စစ်ဖက်ထောက်လှမ်းရေးအေဂျင်စီတွေကကြွန့်ကျင်သူတွေပါဝင်တဲ့ပူးရဲစုံစမ်းရေးကော်မရှင်ကဝန်ကြီးချုပ်ရဲ့ဗြိတိန်နိုင်ငံသားခံယူထားသူသား၂ဦးကိုကြားနာစစ်ဆေးပြီးဖြစ်တယ်လို့ပြည်ပမှာထားရှိတဲ့မိသားစုရဲ့ဗန်နာရေးဆိုင်ရာဆက်နွယ်မှုတွေကိုလည်းစစ်ဆေးခဲ့ပါတယ်။သား၂ဦးစလုံးတို့ကတော့အဂတိလိုက်စားမှုမမှန်မကန်ပြုလုပ်မှုဆွဆွဲချက်တွေအလုံးကိုညင်းပါတယ်။ဒီကနေ့ကြာသာပတေးနေ့၃နိုင်ကြာစစ်ဆေးကြားနာမှုအပြီးမှာတော့ဝန်ကြီးချုပ်ရှရစ်ကသတင်းထောက်တွေကိုပြောဆိုရမှာလဲသူ့ရဲ့မိသားစုရဲ့လေးသားအတိုင်းပဲထပ်ပြီးတော့ပြောပါတယ်။ဒါအပြင်ဆက်ဆက်တဲ့အထောက်အထဆက်ရွက်စတန်းတွေကိုလည်းစုံစမ်းရေးကော်မရှင်ကိုပေးခဲ့တဲ့အကြောင်းဝန်ကြီးချုပ်ကပြောပါတယ်။2016ခုနှစ်ကပနားမားပေပါလို့တည်ကြတဲ့ကမ္ဘာတစ်လွှာကနိုင်ငံရေးသမားတွေစီးပွားရေးလုပ်ငန်းရှင်တွေအပါအဝင်ချမ်းသာကြွယ်ဝသူတွေကသူတို့မယိုးမဖြောင့်ရရှိထားတဲ့ချမ်းသာကြွယ်ဝမှုတွေဒါမှမဟုတ်လေအခွင့်ရှောင်မှုအတွေ့ပြပမှာလုပ်ငန်းတွေထောင်းခဲ့ကြတဲ့ဆွေရဆက်တဲ့နေပေါက်ကြားထွက်လာတာမှာဝင်းကြီးချုပ်ရှရစ်ရဲ့သား၂ဦးနဲ့သမီး၁ဦးတို့ပါဝင်ခဲ့ပါတယ်ရှင်
။မြောက်ကိုရီးယားကဖမ်းဆီးထားပြီးတဲ့နောက်ပြန်လွတ်လာတဲ့အမေရိကန်တက္ကသိုလ်ကျောင်းသားဝမ်ဘီဟာလွတ်လာတဲ့အချိန်ထိမေမျောနေဆဲဖြစ်ပြီးတော့သူ့ရဲ့ချမ်းသာရေးအခြေအနေဟာလည်းမရေမရာဖြစ်နေပါတယ်။သူအကျဉ်းထောင်တွင်ရှိတယ်မှာဘယ်လိုကြောင့်ဒီလိုအခြေအနေဖြစ်သွားတယ်ဆိုတာရှင်းရှင်းလင်းလင်းမသိရပဲလွန်ခဲ့တဲ့15လလောက်ကအစာအစိတ်အသင့်ဝေနာရခဲ့တဲ့တုန်းကအိတ်ဆေးပစ်ခဲ့ပြီးအဲ့နောက်မီးမျောရာကနေပြန်မကောင်းလာတာဖြစ်တယ်လို့မြောက်ကိုရီးယားတာဝန်ရှိသူတွေကအမေရိကန်တန်ကိုယ်စားလှယ်တွေကိုပြောခဲ့ပါတယ်။အသက်22နှစ်အရွယ်ရှိတဲ့ဗာဂျီးနီးယားတက္ကသိုလ်ကျောင်းသားကိုကျမရဲ့အခြေအနေကြောင့်မို့လို့အင်ကာနေကလွတ်ပေးခဲ့တာဖြစ်ပြီးတော့အခုခါမှာတော့သူမိဘတွေရဲ့အိမ်နာကဆင်ဆနတီဆေးရုံမှာဆေးကုသနေပါတယ်။သူဟာအချိန်ကြာကြီးသတိမေးမျောနေတဲ့အတွက်အပြည့်အဝပြန်ကောင်းလာဖို့အခွင့်အရေးကတော့အလွန်နည်းတယ်လို့ကျွမ်းကျင်သူဆရာဝန်တွေကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်ကစစ်ကမ်းတစ်ခုမှာဘုံချင်းချောက်မှုမရှိဘူးလို့စုံစမ်းစစ်ဆေးသူတွေကသတ်မှတ်ကြေညာခဲ့ပြီးတဲ့နောက်ဒီကနေ့စစ်ကမ်းလုပ်ငန်းတွေပုံမှန်ပြန်လည်လဲပတ်နေပါပြီတောင်ကယ်ရိုလိုင်းနားပြည်နယ်ကစစ်ကမ်းတစ်ခုကိုမနေ့ဗုဒ္ဓဦးနေ့နောက်ပိုင်းကစိုက်ကပ်လာတဲ့ကုန်တင်သင်းမော်တစင်းပေါ်မှာရေဒီယိုသတ္တိကြွမှုပါဝင်တဲ့ဘုံပါနိုင်တယ်ဆိုတဲ့ဆိုရင်ချက်နဲ့အနာပိုင်းနေရှာဖွေခဲ့ကြတာဖြစ်ပါတယ် Mix Memphis သင်းမော်ပေါ်မှာဘုံပါနိုင်တယ်ဆိုတဲ့ဆိုရင်ချက်ကြောင့်တောင်ကယ်ရိုလိုင်းနားပြည်နယ်ဝမ်ဒိုစစ်ကမ်းကိုအနာပိုင်းတို့ရှင်းလင်းခဲ့ပြီးပြည်တော်စုဘက်ကရောဒေသဆိုင်ရာစုံစမ်းစစ်ဆေးသူတွေပါစစ်ဆေးခဲ့ကြတာဖြစ်ပါတယ်။ကုန်တင်သင်းမော်ဘော်ကကုန်တစ်တာတွေကိုအနာပိုင်းနေစစ်ဆေးပြီးဖြစ်တယ်လို့ကန်းချေဆောင်တပ်ဖွဲ့ကဒီကနေ့ကြာသာပတေးနေ့မှာပြောပါတယ်။ဘုံပါနိုင်တယ်လို့မူလသတင်းပေးခဲ့သူကိုလည်းစစ်ဆေးမိမြန်ဖို့အနာပိုင်းတို့ကခေါ်ယူထားတဲ့အကြောင်းပြောပါတယ်။ Mix Line ရဲ့ကုန်တင်သင်းမော် Mix Memphis ကိုတော့ရှင်းလင်းပြီးတော့ပြန်လွှတ်ပေးလိုက်ပြီးဖြစ်ပါတယ်။ Mix Memphis သင်းမော်ကမနေ့ဗုဒ္ဓနေ့နောက်ပိုင်းစစ်ကမ်းကိုစိုက်ကပ်လာခြင်းကန်းချေဆောင်တပ်ကနေကုမ္ပဏီကိုချင်းချောက်မှုရှိနေကြောင်းအကြောင်းကြားခဲ့တာဖြစ်ပါတယ်ရှင
်ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတင်ကီထိုင်းနဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါအခုမြမကြီးဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆိုင်တိုက်အရင်ဆုံးထုတ်လွှင့်ပေးသွားမယ်ထဲမှာအရင်ဆုံးတော့ပြတ်ကျခဲ့တဲ့တက်မတော်ပို့ဆောင်ရေးလေရင်ပြက်အစိတ်ပိုင်းတွေကိုစပြီးတော့တွေ့ရှိနေပြီဆိုတဲ့အကြောင်းကိုပြောပြမှာပါပြတ်ကျသွားတဲ့တက်မတော်ပို့ဆောင်ရေး Y8 လေရင်ရဲ့လေရင်အမှတ် 9823 အမှတ်သားပါတဲ့လေရင်မိပိုင်းကိုဒီကနေ့ဇွန်လ15ရက်နေ့ညနေပိုင်းမှာစတင်တွေ့ရှိပြီးဆက်ယူဖို့ကြိုးစားနေတဲ့အကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်အခုချိန်ထိပြတ်ကျတက်မတော်ပို့ဆောင်ရေးလေရင်ပေါ်ပါခီးတဲ့ရွေရုပ်အလောင်း60ကိုတွေ့ထားပြီး32ဦးပျောက်ဆုံးနေဆဲဖြစ်ကြောင်းနဲ့နောက်ဆုံးသိထားသမျှကို VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကပြောပြပေးမှာပါရှင်
ပြကြတက်မရော Y8 လေရင်ရဲ့လေရင်အမီပိုင်းကိုပင်လယ်ပြင်အတွင်းတွေ့ရှိထားပြီးဆယ်ယူဖို့ကြိုးစားနေတဲ့အခြေအနေကိုတက်မရောသတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးကြီးမြတ်မင်ဦးကအခုလိုပြောပြပါဗျာ။
ကျွန်တော်တို့ကအခုလိုဆိုတွေ့ရတယ်ဆိုတော့ကျွန်တော်တို့အဲ့ဒါကိုအကြည့်ပြုတ်ပြီးသွားပြီ။ဒါပေမဲ့ဆယ်ဖို့ပြုတ်ပြီးတော့ကြိုးစားနေပေါ့။အဲ့လောက်ပဲသူတို့ရတယ်သူမှောင်းနေဒီကူကမှောင်းနေကြပြီလေ။အမီပိုင်းတွေ့ပါတယ်။9823ဖြစ်ကြောင်းဟုတ်ကြည့်ရတယ်။အပြီးဆက်ပြီးရှာဖွေပါမယ်။အမီပိုင်းလိုပဲကျွန်တော်တို့ဒါကြီးကောင်ကအပေါ်တက်ဖို့ကဒီလိုဆိုရှင်ကြောက်စိတ်တယ်နော်မဟုတ်မလားပြီးတော့ပေတရာမှာတွေ့ရဆိုရင်ပေ60မှာလုံးဝမှောင်နေပြီတက်ဖဲကျွန်တော်တို့လမ်းမိုက်ညလို့မှောင်မဲနေတာအဲ့တော့အဲ့ဒါကြီးကိုလည်းဆွဲတင်ရအောင်ပေါ့နော
်ဒီကနေ့ဇွန်လ15ရက်နေ့ညနေပိုင်းမှာပင်လယ်ပြင်အတွင်းပြက်ကျတက်မရော Y8 လေယာဉ်ရဲ့လေယာဉ်အမှတ် 5820 အမှတ်သားပါတဲ့လေယာဉ်အမီပိုင်းကိုရေအောက်အနက် 15m ကမ်းမှာရှာဖွေတွေ့ရှိထားပြီးလို့တက်မရောကောက်ွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားပါတယ်တက်မရောအရာရှိစစ်တီနဲ့မိသားစုဝင်တွေပါဝင်တဲ့တမရောပို့ဆောင်ရေး Y8 လေယာဉ်ဟာ ဇွန်လ9ရက်နေ့မှာဗိမျိုးကနေရန်ကုန်ကိုအသွားရုတ်တရက်ဆက်သွယ်မှုပြတ်တောက်ပြတ်ကျခဲ့တာဖြစ်ပြီးလက်ရှိအချိန်ထိတော့အဲ့ဒီလေယာဉ်ပေါ်ပါခီးသည်တွေရဲ့ရုပ်လောင်90လောင်းကိုရှာဖွေတွေ့ရှိထားပြီး32ဦးပျောက်ဆုံးနေစေဖြစ်ပါတယ်။လေယာဉ်ပြတ်ကျတဲ့အကြောင်းရင်းကိုသိနိုင်ဖို့တော့ Black Box ကိုရှာတွေ့မှအဖြေရှာနိုင်မှာဖြစ်ပြီးမြန်မာပြည်မှာနှီးပညာပိုင်းဆိုင်ရာအားနည်းချက်တွေရှိနေသေးတာမို့ Black Box ကိုရှာမတွေ့ဘဲလေယာဉ်ပြတ်ကျမှုအကြောင်းရင်းကိုဖော်ထုတ်ဖို့ခက်ခဲတယ်လို့နိုင်ငံတကာအထွေထွေရှိတဲ့အငြင်းစားလေယာဉ်မှူးကြီးတဦးကသုံးသပ်ပါတယ်
။နံပါတ်1ကခုနပြောသလိုပဲ Black Box ပဲသူက recorder ပေါ့အထဲမှာအကုန်လုံးမြင်နေရမှာဟုတ်နော်။အဲ့တော့ Black ပြတ်ကျသွားတယ်ဆိုတော့ပစ္စည်းတွေက debris ပေါ့နော်။မြေကြီးပေါ်မှာလည်းပေါက်ကွဲသွားနိုင်တယ်လေထဲမှာလည်းပေါက်ကွဲသွားနိုင်တယ်။မြေကြီးနဲ့ကြည့်တဲ့အခါကျတော့လေ impact ကြီးတဲ့အခါကျတော့အစိပ်ပိုင်းတွေပြတ်သွားတယ်ဆိုတော့ပြောလို့မရဘူးခင်ဗျာ။ကျွန်တော်တို့ကိုယ်တိုင်လည်း investigation မလုပ်ဘူးလေ။ဒါဒီလိုပြသွားပြီးတော့ငွေလေးညီမလေးကတော့ခက်တယ်။အဲ့ဒါကြီးကအခုကျွန်တော်ထင်တယ်ကျွန်တော်ပုံမှန်နိုင်ငံအနေနဲ့လိုက်မပြီးသေးဘူးအဲ့လောက်။ကျွန်တော်တို့အမေရိကမှာတော့ NDSB ပေါ်ကသူတို့ကဒီလိုပစ္စည်းတွေကိုတစားစီပြန်ပြီးတော့သူတို့ဆက်ပြီးတော့မှာပေါ့ဗျာနော်။အဲ့ဒီကဘေးအားဖြစ်နိုင်တယ်ဆိုတော့သူတို့တွေ့ကြတာပေါ့။ဒီခါလေးပိုးလေးတစ်လုံးချောင်းနေတာဆိုတော့နော်။သူ့နေရာနဲ့သူရှာမယ်ပစ္စည်းအဲ့နော်ချောင်းနေလို့ပစ္စည်းယူနေလို့ပစ္စည်းအဲ့ဒီကနေပြောလေပြီးတော့သွားနိုင်တာပေါ့ဗျာ။အများကြီးဖြစ်နိုင်ကြတယ်အများကြီး။အဲ့တော့ဘယ်ဘိုင်းကိုတွေ့မှလို့တော့ပြောလို့မရဘူး
။လေရင်ပြတ်ကျတယ်လို့ဆိုရမှာပေါက်ကွဲပစ္စည်းတွေလေရင်မောင်းသူရဲ့အားနည်းချက်အပါဝင်ယာဒီဥတုနဲ့ဆက်ပိုင်းဆိုင်ရာချုပ်ရင်းချက်တွေကိုထည့်သွင်းစဉ်းစားရမယ်လို့တက်မရိုကောက်ကွေဦးစည်းချုပ်ကပြောဆိုထားပြီး WHY လေရင်ပြတ်ကျမှုဟာတက်မရိုရဲ့သမိုင်းမှာပထမဆုံးနဲ့အဆိုးဝါးဆုံးလေရင်ပြတ်ကျမှုဖြစ်စဉ်ဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်။
တမရလေရင်ပြက်အစိပ်ပိုင်းတွေကိုတွေ့ရှိပြီးဆက်ယူဖို့စတင်ကြိုးပမ်းနေကြတဲ့အကြောင်းမှမြင်မြင်ခိုင်စုံစမ်းတင်ပြခဲ့တာပါအခုမြန်မာပြည်တွင်းကလူခွင့်ရေးအခြေအနေဘက်ကိုအလှည့်ပေးပါစီရှင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ခိုက်မှုတွေအရှိန်မြင့်ဖြစ်ပွားနေတာနဲ့အမျှပြည်ပခန့်မှာပါဝင်နေတဲ့မြန်မာတပ်မတော်ရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရောနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးအပြစ်မဲ့အရတားတွေကိုအကာအကွယ်ပေးဖို့နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတိုက်တွန်းလိုက်ပါတယ်တိုက်ပွဲတွေကြာပိတ်မိနေတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေလမ်းဖွင့်ပေးဖို့လည်းအဲ့ဒီအဖွဲ့ကတောင်းဆိုထားပါတယ်မခင်ဖြူတွေကအပြည့်အစုံပြောပြပေးမှာပါရှင
်မြန်မာနိုင်ငံမှာငင်းငင်းကြီးလုပ်ငန်းစဉ်တွေဖော်ဆောင်နေတယ်လို့ဆိုပေမဲ့တိုင်းဒေသတချို့မှာတော့တိုက်ပွဲတွေအရှိန်မြင့်ဖြစ်ပွားနေဆဲဖြစ်ပြီးအဲ့ဒီဒေသတွေကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပိတ်ပင်ခံနေရတော့မယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကဒီကနေ့ထပ်မံသတိပေးပြောဆိုလိုက်ပါတယ်27ရာစုနှစ်ပင်လုံညီလာခံဒုတိယအကြိမ်ကျင်းပအပြီးမှာကိုပဲကချင်ပြည်နယ်တနိုင်းမြို့နယ်တဝိုက်မှာဒီလ3ရက်ကစပြီးတော့မြမစစ်တပ်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIA တို့အကြားတိုက်ပွဲတွေပြန်လည်ပြင်းထန်လာနေတာပါဒီလ5ရက်နေ့မှာမြမတက်မတော်ကနေတနိုင်းမြို့နယ်ကဒေသခံတွေကိုဒီလ15ရက်နေ့နောက်ဆုံးထားပြီးတော့နေရာကနေထွက်ခွာဖို့တတိပေးခဲ့ပါတယ်ဒါပေမဲ့တကယ်တမ်းဒီလူလူတွေရဲ့ဘေးကင်းလုံခြုံမှုကိုအကာအကွယ်မပေးတဲ့အပြင်မထွက်ခွာတဲ့သူတွေကိုကချင်လွတ်လပ်ရေးအဖွဲ့ KIA နဲ့ပူးပေါင်းတဲ့အကြမ်းဖက်သမားတွေအဖြစ်ယူဆမယ်လို့လေရင်ပေါ်ကနေကြဲချပေးခဲ့တဲ့မြန်မာစစ်တပ်ရဲ့သတိပေးချက်ထဲမှာဖော်ပြထားတာကြောင့်ဒါဟာနိုင်ငံတကာဥပဒေတွေနဲ့အညီဆောင်ရွက်တာမဟုတ်ဘဲလူလူကိုအကာအကွယ်ပေးရမယ့်အစားချင်းချောက်တဲ့လုပ်ရက်ဖြစ်တယ်လို့ Human Rights Watch အဖွဲ့က Richard Weir ကပြောပါတယ
် They are not doing that in a way that respects the law right so if they decideto conduct operations it's important that all parties when
သူကဥပဒေကိုလေးစားလိုက်နာပြီးတော့လုံဆောင်တာမဟုတ်ပါဘူးတကယ်လို့သူတို့စစ်စင်ရေးတစ်ခုလုပ်မယ်လို့ဆုံးဖြတ်ရင်သူရဲ့သတိပေးချက်ကအဲ့ဒီဒေသကတက်ဆိုင်ရာလူတွေအားလုံးတကယ်ပဲဘေးကင်းကင်းရှေ့ပြောင်းနိုင်တဲ့အခြေအနေတစ်ခုဖြစ်အောင်လက်တွေ့ကျကျလုံဆောင်ပေးဖို့အရေးကြီးပါတယ်လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေနဲ့အညီဆောင်ရွက်ရမယ့်တာဝန်မှာအဲ့လိုမျိုးလုံဆောင်ဖို့အရေးကြီးတယ်လို့ပဲဒီထက်ပိုပြီးတော့အရေးကြီးတာတစ်ခုကတကယ်တမ်းစစ်ပွဲဆိုင်ရာဥပဒေတွေကိုသူတို့လိုက်နာမယ်ဆိုလို့ရှိရင်သတိပေးချက်ထုတ်ပြန်တာလိုမျိုးတစ်ခုတည်းကိုပဲလူတို့သုံးပြီးတော့စိတ်ကြိုက်စစ်စစ်နိုင်အောင်လို့ဆောင်ရွက်တာဆိုရင်တော့ဒါကတရားမဝင်ပါဘူ
းဒီလဆမ်းမိုင်းကဆာလို့တက်မရော်နဲ့ခရီးရီအကြတိုက်ပွဲတွေကြောင့်ထိခိုက်ဒဏ်ရာရတဲ့အရပ်သားတွေရှိနေပြီးဒီစစ်ပွဲတွေကြောင့်ဘေးဒုက္ခရောက်နေကြတဲ့သူတွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့မှာလည်းအခက်အခဲတွေရှိနေတဲ့အကြောင်း Human Rights Watch အဖွဲ့ကပြောပါတယ်ဒါကြောင့်မြမတက်မတော်ရောပြိပခတ်မှာပါဝင်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေရောနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးတော့အရက်သားပြည်သူတွေကိုအကာအကွယ်ပေးဖို့လိုအပ်တယ်လို့ Richard Weir ကပြောပါတယ်
။ We've documented in the past and international documented recently that in Kachin State and Northern Shan State both the Tamada and the other ethnic armed groups including the KIA have been responsible for violations.
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိတ်မကြခင်ကပဲကျွန်တော်တို့ရဲ့လေးလာတွေ့ရှိချက်တွေအရမြမတက်မလို့ရော KIE အပါဝင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရောဟာလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုချူဖောက်လုဆောင်နေတာတွေ့ရပါတယ်။ဒါကြောင့်လည်းပဲတပ်ဆိုင်ရာအဖွဲ့စည်းအားလုံးကဥပဒေနဲ့အညီလိုက်နာခြင်းမရှိတဲ့အပေါ်မှာကျွန်တော်တို့အထူးစိုးရိမ်နေတာဖြစ်ပါတယ်
။တနင်္လာတစ်ဝိုက်တိုက်ပွဲတွေကြောင့်နေရက်ကနေဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးဒုက္ခသည်ရာနဲ့ကြီးရှိနေပြီးသူတို့အတွက်လူသားချင်းစာနာမှုအကူအညီတွေအရေးကြီးလိုအပ်နေတယ်လို့ကချင်ဒုက္ခသည်အရေးဆောင်ရွက်နေသူတွေကလည်းပြောပါတယ်။လူဝတ်သူတွေအကူအညီအမြန်ဆုံးရအောင်အစိုးရအနေနဲ့ဆောင်ရွက်ပေးဖို့ Richard Weir ကတိုက်တွန်းပါတယ
် So the government needs to facilitate the evacuation and the provision of humanitarian aid for
ဆိုရအနေနဲ့လေဒေသခံတွေဘေးကင်းရေးနဲ့ရှစ်ပြောင်းနိုင်အောင်လို့အကူအညီပေးတဲ့လို့တနိုင်းမြို့နယ်ကရပ်သားတွေအတွက်လူသားချင်းစာနာမှုအကူအညီတွေထောက်ပံ့ပေးတင်ပါတယ်ဘလူးစီးထုတ်ရှားမှုပဲလှုပ်လှုပ်လူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေနဲ့လူခွင့်ဆိုင်ရာနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးတော့ဒီဥပဒေတွေနဲ့အညီဆောင်ဖို့လိုအပ်ပါတယ
်ကချင်လူလတ်ရေးအဖွဲ့ KIA ဟာမြမဆူရနဲ့18နှစ်ကြာအဖြစ်ခဲ့ရဲစရေးသဘောတူခဲ့ပြီးတဲ့နောက်ဒီပြီးခဲ့တဲ့2017ခုနှစ်ကစပြီးတော့ဒီပြည်ရဲ့သဘောတူညီချက်ကိုဖျက်သိမ်းပြီးနှစ်ဖက်တကြော့ပြန်စစ်ပွဲတွေပြန်လည်စတင်လာခဲ့တာဖြစ်ပါတယ်ကချင်ပြည်နယ်အတွင်းတိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြတဲ့ဒုက္ခသည်တွေထောင်ထဲချီပြီးတော့ရှိပါတယ်ရှင်
မကင်ပြူတွေပြောပြခဲ့တာပါရှင်အခုတခါတော့ထားနိုင်ငံထဲမှာတည်တံစီရင်ချက်ချထားခံရတဲ့မြန်မာလူငယ်နှစ်ဦးဘက်ကိုလည်းကြည့်ကြရအောင်ပါထားနိုင်ငံလေကျွန်းမှာပြည်ထောင်စုလူငယ်နှစ်ဦးကိုတပ်ဖြတ်သူတရားခံတွေဖြစ်တည်တံစီရင်ချင်းခံထားရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားနှစ်ယောက်ရဲ့အယူခံရက်ကို၄ချိန်မြောက်ဖြစ်နောက်တစ်လထပ်တိုးဖို့တောင်းခံချက်ကိုထိုင်းတရားရုံးကဒီကနေ့15ရက်နေ့မှာခွင့်ပြုလိုက်ပါတယ်ထိုင်းဗဟိုတရားရုံးချုပ်ကိုအယူခံတင်ပြမဲ့ရက်မရောက်ခင်မှာပြင်ဆင်ရမယ့်အချက်၃ချက်အတွက်အချိန်လိုတဲ့အချိန်လိုနေတာကြောင့်ထိုင်းရှိနေများကောင်စီကအခုလိုနောက်တလတိုးခွင့်တောင်းခံလိုက်တာဖြစ်တဲ့အကြောင်းအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရရှင်
။ဗြိတိရှလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျောလူတပ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံထားရတဲ့မြန်မာရှေ့ပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလ၁ရက်နေ့ကနေပယ်ချခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့မှုကင်းဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့နေများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးထိုင်းဗဟိုတရားရုံးချုပ်ကိုတင်မဲ့အယူခံကိုပြင်ဆင်နေခဲ့ကြတာပါဇွန်လ15ရက်နေ့မှာတော့အယူခံရက်ကိုထိုင်းရှေ့နေများကောင်စီကနောက်ထပ်တစ်လထပ်တိုးတောင်းခဲ့ရမှာခွင့်ပြုခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်း FED ကအမှုဆောင်ဒါရိုက်တာဦးထူးချစ်ကပြောပြပါဗျာ။ကျွန
်တော်တို့ FED ရှေ့နေရဲ့ FED ကကျွန်တော်တို့ထိုင်းစစ်ဆေးတာဝန်ခံနဲ့အဲ့တော့ထိုင်းရှိနေတဲ့ကောင်စီရဲ့ဒီဟိုဘာတာဝန်ပေးချက်ရကျွန်တော်တို့ကလေးတွေကိုတည်တံဆော့ပြီးတော့ချလိုက်တဲ့ပေါ်စမီတရားလုံးမှာတောင်းပြီးတော့ဟိုရက်တိုးတောင်းတယ်ရက်တိုးတောင်းတော့သူတို့လည်းအဲ့တော့ခွင့်ပြုရတယ်ကျွန်တော်တို့ခွင့်ပြုတော့ကျွန်တော်ကရှေ့လာဖို့ဇူလိုင်27ရက်နေ့မတိုင်ခင်ကျွန်တော်တို့အကြံပေးရမယ်ဟိုအကြံကတော့နောက်ကတလားထပ်ပြီးတော့ပေါ့ဒါခုကျွန်တော်တို့တောင်းထားတာဒါတပင်းတင်နေစတာလေးတွေရောပေါ့
အခုတော့ဘာကြောင့်ရက်တိုးတောင်းရတယ်ဆိုတာကတော့အယူခံကိုပို့ပြီးတော့ပြင်ဆင်နိုင်အောင်မြန်မာနိုင်ငံကမှုကင်းဆိုင်ရာကျွမ်းကျင်သူတွေဥပဒေပညာရှင်တွေရဲ့အကြံပြုချက်တွေနဲ့အတူထိုင်းရှင်းနေများကောင်စီဘက်ကနေပြင်ဆင်မဲ့အချက်၃ချက်နဲ့ပတ်သက်လို့အချိန်ရအောင်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းထိုင်းရှင်းနေများကောင်စီနဲ့အတူဥပဒေရေးရာကိစ္စတွေကိုပြင်ဆင်ဆောင်ရွက်နေတဲ့ရှေ့နေဦးအောင်မျိုးတန်းကလည်းပြောပါတယ
်ပြင်ဆင်မှုလိုအပ်တယ်ဆိုတာကကျွန်တော်တို့ဒီတာမန်လူတွေကိုသိနိုင်တဲ့အချက်၃ချက်လောက်ကိုကျွန်တော်ဒီပုံမှာအလေးထားလိုက်နေပါတယ်။ဒါလည်းဆိုရင်ကျွန်တော်တို့အရင်ဆုံးမှုစဖြစ်တဲ့အချိန်မှာဆိုင်းရီးတွေကအမှုကိုစုံစမ်းစစ်ဆေးမှုစက်တီကန်တီစီပေးစမှုပြုလုပ်တဲ့အနေအမှာသူတို့ကိုယ်တိုင်ကဆောင်ရွက်ခဲ့ပြီးတော့လွတ်လပ်တဲ့ချက်တွေလွတ်လပ်တဲ့မှုကိုပြောင်းဝင်မပါရဘူးဆိုပြီးတော့ရှင်းလင်းစွာမြင်သိနေရပါတယ်။ဒီချက်ကမူတည်ပြီးတော့လည်းစက်တီကန်တီစောက်ထားတဲ့ပြည်သူအောင်မရခဲ့ပါဘူးဆိုတာတစ်ချက်ပါပါတယ်။ဒုတိယအချက်ကတော့ပေါတူကိုလူသားလက်နဲ့ပါလို့ခင်ကြရဆွဆွဲလာပြီးမယ်လေဒီလူသားလက်နဲ့မှာကလေးနှစ်ယောက်ရဲ့ DNA မရှိပါဘူးအဲ့ DNA မရှိပြီးမယ်လေလူစိမ်းယောက်ျားနှစ်ယောက်ရဲ့ DNA ရှိတယ်နှစ်ယောက်ရဲ့ဒီအမီဒီရအောင်ဆက်သေးခံနေရအောင်မဖော်နိုင်ခဲ့တာလားတရားဆွေးဖွေးအဖြစ်ပါဆိုတာလေတစ်ချက်ပါနောက်ဆုံးကတော့ DNA ပါပဲအဲ့ DNA ဆိုတာကတော့ကျွန်တော်ကပြောတဲ့ဟန်နာရဲ့ဒစာရင်းမှာတွေ့တဲ့ရောထွေး DNA ၃မျိုးဆိုပြီးမယ်လေကလေးနှစ်ယောက်ကိုဒါလျင် DNA တူတယ်ဆိုပြီးတော့တရားခါချင်းနဲ့ကြည့်ပြီးတော့နောက်တစ်ယောက် DNA ပိုင်ရှင်ကိုတော့ရှာဖွေပြီးတရားခံပြီးသင်ကြနိုင်ခြင်းမရှိဘူးဆိုတဲ့အချက်တွေဟာအမှုကိုရှုထွေးစီပါတယ်ဒီအချက်တွေပေါ်မှာမူတည်ပြီးတော့အလေးနဲ့ထားပြီးတော့ဆောင်ရွက်ရတာမို့လို့ကျွန်တော်တို့ပြင်ဆင်ခြင်းကိုပို့ပြီးတော့ရည်ရွယ်တဲ့သဘောလေးဖြစ်ပါတယ်ခင်ဗျာ
မြန်မာရှစ်တောင်းလို့တမခက်မှန်းကြီး၄000လောက်အလုံးလောက်ကန်နေတဲ့ကော့တောင်အပန်းဖြေကျွန်းလို့ခေါ်တဲ့လိပ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလကလူတက်မှုဖြစ်ပွားခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတစ်နှစ်ကျော်ကြာ ထိုင်းနိုင်ငံရဲ့ကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကုန်ပိုင်းမှာတော့ထိုင်းနိုင်ငံကော်စမွေတရားရုံးကနေအမှုခုနှစ်မှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိန်းသိမ်းထားပါတယ်ရှင်
။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။မြန်မာသတင်းဆောင်မတွေဒီမှာပဲရန်နာပြီးကမ္ဘာသမုဒ္ဒရာထိန်းသိမ်းရေးအကြောင်းကိုလည်းနှာစင်ကြရပါအောင်မယ်။ဇွန်လဒီလအစောပိုင်းမှာကြာရောက်တဲ့ World Ocean Day ကမ္ဘာသမုဒ္ဒရာထိန်းသိမ်းရေးနေ့ဟာကမ္ဘာမြေမှာရှိနေတဲ့ရေအင်းမြစ်တွေကိုချိန်ချောက်အန္တရာယ်ပေးနေတဲ့အကြောင်းအရာတွေပေါ်သတိထားကြဖို့ရည်ရွယ်တဲ့နှစ်ပတ်လည်ထိမ်းမှတ်နေ့တစ်နေ့ဖြစ်ပါတယ်။ပင်လယ်ပြင်အတွက်အန္တရာယ်ဖြစ်စေတဲ့အကြောင်းအရာတွေအများကြီးရှိပြီးအဲ့ဒီအထက်မှာရာသီဥတုပြောင်းလဲခြင်း၊ငှားလွန်ကျွန်းဖန်ဆီးခြင်း၊ပင်လယ်ရေညှိရေမော်တွေပွားများလာမှုတွေနဲ့ပလတ်စတစ်အမှိုက်တွေလည်းပါဝင်ပါတယ်။ပလတ်စတစ်အမှိုက်တွေဟာကမ်းခြေတစ်ချောင်းနဲ့ပင်လယ်ရေမျက်နှာပြင်ကနေကျမ်းပြင်အထိနေရာအနှံ့မှာရှိနေတာပါ။ဒါပေမဲ့အိန္ဒိယနိုင်ငံအတွင်းသဘာဝပတ်ဝန်းကျင်ကိုချစ်မြတ်နိုးကြတဲ့ငှားဖန်သမားအဖွဲ့တစ်ဖွဲ့ကတော့ဒီပလတ်စတစ်အမှိုက်ပြဿနာကိုဖြေရှင်းနိုင်ဖို့တပ်ဆွမ်းသမျှအကူအညီဆောင်ရွက်ပေးနေပါတယ်ဆိုတဲ့အကြောင်း VOA သတင်းတောက် Kevin Enoch ပေးပို့ထားတဲ့သတင်းလွှာကိုရှာဖောင်ကပြောပြပါမယ်ရှင်။
သူတို့တွေဟာတစ်ချိန်ကငါးဖန်းသမားတွေဖြစ်ကြပြီမဲ့အခုတော့အမိုက်ကောက်ယူသိမ်းဆဲတဲ့အလုပ်ကိုနေတတူဝအလုပ်ဖြစ်နေလုပ်နေကြတဲ့သူတွေပါပလတ်စတစ်အမိုက်တွေငါးဖန်းပိုက်ဟောင်းတွေနဲ့ပိုက်ကုန်နဲ့ညှိပြီးတည်ဆုံနေတဲ့တော်ရိုင်းတိရစ္ဆာန်တွေတင်ဆောင်တဲ့လေတွေကိုပင်လယ်ထဲဆွဲချလိုက်ကမ်းပေါ်ပြန်ဆွဲတင်လိုက်စတဲ့အလုပ်တွေဟာသူတို့ပုံမှန်လုပ်နေကြအလုပ်တစ်ခုဖြစ်လာပါတယ်ငါဖန်သမားဘဟုရှန်ခါရှိနတ်ဂျူဝတ်ခါကအခုလိုပြောပါတယ
်
စွန့်ပစ်ပိုက်ကွန်ဟောင်းတွေကိုကျွန်တော်တို့ကောက်ယူသိမ်းဆဲတာတွေမလုပ်ရင်ငါးတွေနဲ့ရေသတော်ဝါတွေအကုန်လုံးပိုက်နဲ့ညှိပြီးတည်ဆုံနိုင်ပါတယ်အခုလိုသာကျွန်တော်တို့ကောက်ယူသိမ်းဆဲတာမျိုးမလုပ်ရင်ဘယ်အရာမှအသက်ရှင်နိုင်တော့မှာမဟုတ်ပါဘူးပလတ်စတစ်တွေကြောင့်ငါးနဲ့တန်တာကြောက်တန်းတွေပါဝင်ရေထဲမှာရှိတဲ့အရာတွေအားလုံးကျွန်တော်တို့ထိမ့်သိမ်းနိုင်မှာမဟုတ်ပါဘူးပလတ်စတစ်တွေပဲကျန်ရှိနေမှာဖြစ်ပြီးတော့ပင်လယ်ပြင်မှာပလတ်စတစ်တွေပဲမြင်တွေ့ရမယ့်နေ့တနေ့ကိုလူတွေကြုံတွေ့လာရနိုင်ပါတယ်လို့ဂျူဝတ်ခါကပြောပါတယ်။ကုလသမဂ္ဂအစီအစဉ်တစ်ခုရဲ့အစိပ်ပိုင်းဖြစ်ဒီငါးဖန်းသမားဟောင်းတွေပင်လယ်ပြင်တန့်ရှင်ရေးလုပ်ငန်းလှုပ်ဆောင်နေတာဖြစ်ပါတယ်။ဒီမှာနေထိုင်ကြတဲ့လူမှုအတိုင်းဝိုင်းတွေဟာငါးကိုပဲမိခိုစားသုံးနေတာကြောင့်တဘာဝပတ်ဝန်းကျင်ရှူထောင်းကနေရေကိုတန့်ရှင်အောင်ထားရှိဖို့ထဲအသက်ရှင်နေထိုင်ရေးကသူတို့အတွက်ပိုအဓိကကြပါတယ်။မဟာရာရှ်ထရာပြည်နယ်ကပတ်ဝန်းကျင်ထိမ့်သိမ်းကာကွယ်သူအကြီးအကဲဗတ်ဆူဒီဗင်ကအခုလိုပြောပါတယ
် The coastal areas you find a lot of trash
ပင်လယ်တွေတခြားမှာအမိုက်တွေကိုအများကြီးတွေ့ရမှာပါပင်လယ်ကမ်းခြေမှာရောရေထဲမှာပါအမိုက်တွေကိုနေရာနှက်မှာတွေ့ရပါတယ်ဒါတွေကတောအန်တွေးဆန်တွေကိုထိခိုက်စေပါတယ်တချို့လိပ်တွေဆိုရင်လည်းပလတ်စတစ်တွေကိုရေခူးလို့ထင်ပြီးစားကြပါတယ်ပလတ်စတစ်တွေဟာလပိုင်တွေနဲ့တခြားတွေးဆန်တွေရဲ့ဘိုက်ထဲထိရောက်တာမျိုးတွေလည်းရှိပါတယ်
ရေကိုအသက်ရှင်အောင်ထားပေးခြင်းအပြင်လက်တွေရဲ့တန်ဖိုးကိုလည်းမြင့်တင်ပေးရရောက်ပါတယ်။ဒီဒေသမှာအသက်ရှိတွေအမျိုးမျိုးရှိတာကြောင့်ရေငုပ်လုပ်ငန်းအတွက်ကောင်းတဲ့နေရာတစ်ခုလည်းဖြစ်တယ်လို့ Mr. Vasuvin ကပြောပါတယ
်။ During the day they you know take the tourists now for scuba diving.
နေ့ကမှသူတို့တွေကကမ္ဘာလက်ခီးသွားတွေကိုပင်လယ်ရေရောက်ရေငုပ်ခီးလိုက်ဖို့ပေးတာကြောင့်ပတ်ဝန်းကျင်ကိုတန်ရှင်းအောင်ထားဖို့လိုတယ်ဆိုတော့သတိပြုမိလာကြပါတယ်။တက်ရှိမျိုးမျိုးပူးတွဲနေထိုင်မှုကိုမူလပကတိအတိုင်းထားနိုင်ဖို့အတွက်အားပေးတဲ့လုံဆောင်ချက်တစ်ခုလည်းဖြစ်ပါတယ်။ညချဖြစ်စေတဲ့အရာတစ်ခုခုရေးရကျသွားတယ်ဆိုရင်ပဲဖြစ်ဖြစ်ဒါကိုတန်ရှင်းလို့ပို့တဲ့သူတို့တွေကတိုက်တွန်းပြောဆိုကြပါတယ်ဒါကကျွန်တော်တို့ကြိုးစားတိဆောက်လာတဲ့စူပေါင်းလုပ်ကင်မှုရဲ့ရလဒ်တစ်ခုလည်းဖြစ်ပါတယ
်ရေငုပ်လုပ်ငန်းနီးပြဂိုဗင်ဟူရီကတော့အခုလိုပြောပါတယ
် Always we are just getting lots of things from ocean now
ပင်လယ်သမုဒ္ဒရာတွေကကျွန်တော်တို့အတွက်အမြဲတမ်းပေးဆက်နေရတာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့လည်းသမုဒ္ဒရာအတွက်ထရားရာခိုင်နှုန်းမဟုတ်ရင်တောင်မှတရာခိုင်နှုန်းလောက်ဖြစ်ဖြစ်ပြန်ပြီးပေးဆက်နိုင်အောင်ကြိုးစားလှုပ်ဆောင်ပေးနေတာဖြစ်ပါတယ်
သူတို့တွေဘလောက်ကြိုးစားအားထုတ်လုပ်ကြကြပေမဲ့ဘူးတွေပလင်းတွေကတော့ပင်လယ်ပြင်အတွင်းမှာဆက်ရှိနေတုံးပါကမ္ဘာစီးပွားရေးဖော်ရွန်ရဲ့ကြိုတင်ခန့်မှန်းချက်အရ2025နှစ်အထိဆိုရင်ပင်လယ်ပြင်မှာငါး3တန်ရှိရင်ပလတ်စတစ်တန်လောက်ရှိနေနိုင်တယ်လို့ဆိုပါတယ်ရှင
်ရှားဖောင်ပြောပြသွားတာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးလို့ရတယ်ဆိုရင် VOA American တပ်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ15ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ဖန်ယူနိုင်ကြပါတယ်အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေကတော့အကြမ်းမာရေးဥအောင်ခင်ရဲ့မြန်မာရေးတုံတက်ချက်နဲ့အတူတိုင်းရင်သတင်းလွှာကဏ္ဍမှာတော့
ချက်ကူချက်ကဖြင်းနိုင်ခဲ့တာ၅ချက်ရှိပါပြီအဲ့ဒီမှာလည်းဘောရာကုလမှုအကြီးချက်ရှိပါတယ်စကလုံးအပြောင်းလဲလေးတွေပဲရှိပါတယ်အခုဒီနေ့ညီနိုင်တဲ့ပုံမှာတော့စတမအကျဉ်
းအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့နိုင်ငံရေးဆိုင်ရာငြိမ်းချမ်းရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့တို့ကြားစတမအကျဉ်းမြောက်တွေ့ဆုံမှုစီစဉ်နေတဲ့အခြေအနေကိုငြိမ်းချမ်းရေးကော်မရှင်ခေါင်းဆောင်ပြောပြသွားချက်နဲ့အတူတခြားတိုင်းရင်းသားဒေသတီးတီးကသတင်းစုံလင်ကိုလည်းနားဆင်ကြရမှာပါဒီစီစဉ်တွေကမှအခုအရင်ဆုံးစံမာရေးကဏ္ဍကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့စီဂျုံနဲ့6လောက်ပြဿနာတွေအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာဖြစ်နှုံမြင့်တက်လာနေတဲ့စီဂျိုယောဂါကြောင့်6လောက်မှအနာရီဖြစ်တာ6လောက်ပုတ်သွားတာတွေများလာပါတယ်။အဲ့ဒီလို6လောက်ကိုမထိခိုက်ရတဲ့အကြောင်းရင်းကတော့ဘာလဲဆိုတာနဲ့ဘလို့ကာကွယ်နိုင်ပါသလဲစီဂျိုကြောင့်ဖြစ်တဲ့6လောက်ပြဿနာတွေဖြစ်လာခဲ့ရင်စောစောသိနိုင်အောင်ဘလို့စောင့်ကြည့်စစ်ဆေးသင့်ပါသလဲဆိုတဲ့အကြောင်းနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနအငိမ့်စားပါမောက္ခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคปามอคดอกเตอร์ခင်မောင်ကြီးခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံမှာစီဂျိုယောဂါကအဖြစ်များလာတဲ့အခါကျတော့ဆရာကြီးဒီစီဂျိုဖြစ်တာနဲ့ခြေထောက်မှာဖြစ်တဲ့ပြဿနာတွေဖြစ်လာတတ်တာပေါ့နော်အဲ့လိုအနေထားတွေကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီ
းဒါမြန်မာနိုင်ငံနေမဟုတ်ပါဘူးခင်ဗျာမြန်မာနိုင်ငံမှာလည်းစီဂျိုယောဂါဖြစ်နှုန်းနေရလဲတက်နေတယ်လေတခြားနိုင်ငံတွေမှာလည်းဒီတိုင်းပါပဲဆိုတော့စီဂျိုယောဂါဖြစ်လာပြီဆိုလို့ရှိရင်သွေးကြောတွေရှိတဲ့အတွက်ကြောင့်ဒီလိုဦးနာလေးပြတာတို့နှလုံးသွေးကြောပိတ်တာတို့ကြောက်တတ်ပစ္စည်းအရဖြစ်တယ်လို့ခြေထောက်မှာပြဿနာတွေတော်တော်များများဖြစ်တတ်တာကိုတွေ့တယ်။ဒါလူတွေအမှုမဲ့မှတ်မဲ့ဖြစ်နေတတ်တဲ့ပြဿနာတစ်ခုပဲဖြစ်တယ်။အဲစီးလို့ကြောင့်အဲ့ဒီခြေထောက်တွေဦးနာပြောတဲ့အနာတွေဖြစ်တယ်။ပုံပြူသွားတယ်ဆိုတာစသဖြင့်ရှိတယ်။ဒါတလုံးလုံးကဆိုလို့ရှိရင်ဒီကုလသမဂ္ဂအားလုံးတို့ပြောတာတစ်နှစ်ကို10မိနစ်မှာလူတစ်ယောက်ကခြေတစ်ချောင်းဖြတ်နေရပါတယ်ဆိုတော့နှုတ်ကားမျိုးတော်ပြောသွားတာကြီးကျွန်တော်ကြားလိုက်မိပါတယ်။တော်မလို့ဒီလိုစီဂျိုယောဂါရှိရလူတွေက6လောက်တည်းကအရန်ကိုပြီးဆိုင်နိုင်မှာမဟုတ်လို့ရှိရင်ဒီမတော်တော့သူက6လောက်တည်းကတပြေးပြေးနဲ့ဒီအောက်ဆီဂျင်တွေမရတဲ့အတွက်ကြောင့်6လောက်တည်းကသူကပျက်စီးသွားနိုင်တယ
်ဟုတ်ကဲ့ဆရာခုလိုဒီခြေထောက်ကိုသွားတဲ့ဒီသွေးချောင်းပေါ့နော်ဆရာဒီအောက်ဆီဂျင်ရမှုအနေထားအခုလိုပြဿနာတည်ရတာကဘာကြောင့်အဓိကဖြစ်ရလဲဆရာ
ဒီဟာဆိုလို့ရှိရင်ပြောတော့ကျွန်တော်တို့ကစီဂျိုသွေးဂျိုပေါ့ဗျာပြောကြပါလေဒါမဲ့တကယ်တမ်းသွားရောက်ဖြစ်စည်းတာကတော့သွေးကြောတွေကိုဖြစ်ပါတယ်။သွေးထဲမှာအထူးတက်ပြီးများနေတာရဲ့စီဂျိုယောဂါနဲ့သွေးကြောချစ်ယောဂါတွဲဖက်နေတာရဲ့အဲ့ဒါတွေကိုအခြေခံပြီးတော့ဒီဆေးစကားနဲ့ပြောရင်တော့ macro and microvascular disease or macro ဆိုတာသွေးကြောကြီးတွေကိုလည်းသူကဖြစ်စည်းဖြစ်တယ်။ဥပမာအဲဒီလုံးက coronary artery ခေါင်းကိုသွားတဲ့ carotid artery သာမန်တော့ aorta ပိုက်ထဲမှာရှိတဲ့သွေးကြောမှကြီးအဲ့ဒါတွေကဖြစ်စည်းဖြစ်တယ်သွေးကြောလေးလေးတွေလည်းဖြစ်စီဖြစ်တဲ့အတွက်ကြောင့်ကြောက်ကတိပစ္စည်းရဲ့မျက်လုံးတွေကွဲတာလည်းစီးဆိုကြောင်ဖြစ်တာအများဆုံးဖြစ်နေပါတယ်ဆိုတော့ကျွန်တော်တို့သွေးကြောကိုအများကြီးကြည့်နေရတဲ့လူတွေအနေနဲ့ကတော့ဒီစီးကြောကရှိတဲ့လူတွေမှာဆိုလို့ရှိရင်သွေးကြောတွေဟာ atherosclerosis ခေါ်တဲ့သွေးကြောမှာအဆီးနဲ့တခါလေအမာရွတ်တွေနဲ့မညီမညာဖြစ်ပြီးတော့ကျင်းသွားတာတွေဟာကျွန်တော်တို့ကနေ့စဉ်နဲ့အများဆိုသလိုလုပ်ပြီးနေရပါတယ်အဲ့ဒါနဲ့မကောက်ဘူးဗျာတကယ်မှာတော့စီဂျုံယောဂါရှိရင်ခြေထောက်ကိုသွေးမသွားတဲ့ကောင်မှာအောက်ဆီဂျင်များအောက်ဆီဂျင်များတဲ့ကောင်မှာအနာတကူဖြစ်သွားရင်လည်းမကျက်ဘူးဒါကြောင့်မလို့သွေးကြောကျင်းတဲ့အတွက်ကြောင့်အနာမကျက်တဲ့ပြဿနာဖြစ်နိုင်တယ်ဒါမှလူတစ်ယောက်ကအနာပြင်းကျက်တာများနဲ့စီဂျုံယောဂါရှိတဲ့လူကအနာပြင်းကျက်တာများနောက်အဲ့လိုမကျက်ရခြင်းအကြောင်းတစ်ကြောင်းထပ်ပြီးရှိပါသေးတယ်အဲ့ဒါဒီစီဂျုံရှိတဲ့လူကအာယုံရောတွေကမကောက်ဘူးဗျာမချမ်းပါဘူးနျူရောပသီခေါ်တာပေါ့ဗျာဒီလိုပဲဒီလိုအောင်ကြော်ရီမကောင်းတဲ့ကြောင့်ခံစားမှုအာရုံကအရင်ထိခိုက်တယ်။တော့လမ်းမှာခလုတ်တိုက်လိုက်ရင်လည်းတိုက်နိုင်မှမသိဘူး။အပူနဲ့ထိရင်လည်းပူမှမသိဘူး။အဲ့ဒီကမှဆိုရင်အနာဖြစ်လွယ်တယ်။တနည်းအားဖြင့်ပြောရရင်တော့ကျွန်တော်တို့အနာကြီးယောဂါဖြစ်နေတဲ့လူတွေက6လောက်တွေပါဒီမှာကြည့်လို့ဒီမှမသိလို့အနာတွေဖြစ်တယ်။အဲ့ဒီသဘောတရားဆန်းဆန်းပါပဲ။နောက်တစ်ခုကတော့သွေးထဲမှာကြားထဲရှိတဲ့အတွက်ကြောင့်ပိုးဝင်ရလွယ်ပါတယ်။ဒါဝင်ကျွန်တော်တို့က တို့အရေးကြီးကိုစဉ်းစားရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ခေါင်းနဲ့ခြေထောက်စဉ်းစားလိုက်လို့ရှင်ခေါင်းအရေးကြီးရပြောကြတာဟုတ်။သို့တော်လည်းပဲခြေထောက်မရှိရင်ကျွန်တော်တို့ရှောက်လို့မရဘူး။သွားလို့မရဘူး။လူအားကြီးလို့လည်းမရောက်ဘူး
။ဟုတ်ကဲ့ဆရာ။အဲ့ဒီခါကျတော့အခုလိုဒီခြေထောက်မှာပေါ့နော်ဒီစီဂျူယောဂါကြောင့်ပြဿနာတွေမဖြစ်ရအောင်လို့ဘယ်လိုကာကွယ်နိုင်မလဲဆရာကြီ
း။ကာကွယ်မှုအနေနဲ့ကတော့ကျွန်တော်တို့ကသူ့မှာခုနကပြောတဲ့အစီအရေးများတယ်ဝအနေနဲ့ဆိုရင်သူ့အစီအရေးကိုရှော့အောင်လုပ်ပြီးမယ်။ဒီမှာတွဲတိုးနဲ့တွဲပြီးရှိနေဆိုရင်တွဲတိုးယောဂါကိုထိန်းသိမ်းပေးမယ်။အတူတူနဲ့အမေမာအဘေမာစီဂျိုယောဂါရှိရင်လည်းဒီမှာစီဂျိုယောဂါရှိနေတဲ့အချိန်ကမှကျွန်တော်တို့ဒုက္ခပေးနိုင်တယ်။ဆိုတော့အသိပညာမျိုးပေးတာမျိုးလုပ်ပေးနိုင်တယ်။စီဂျိုယောဂါကိုလည်းပေါ်ပေါ်ဆားဆားမှုပဲနဲ့ very really စားစား seriously ကုသမယ်။ဒေတာစီဂျိုယောဂါမှာတိုင်းတာနိုင်ငံရတယ်ဥပမာ HbA1c တို့စီဂျိုတို့တွဲအတိုင်းတာတို့စသဖြင့်ဒါတွေကိုတိုင်းတာလိုက်မယ်ဆိုလို့ရှိရင်လည်းကာဝေးနိုင်ပါတယ်။နောက်ခြေထောက်ကိုဂယူဆိုင်နေအနောက်နိုင်ငံတွေမှာဆိုရင်ဒီ foot care တို့ကကလင်နစ်တွေရှိပါတယ်။ခြေထောက်ဒီကိုခြေသေးတွေကိုဘယ်လိုညက်မလဲအဲ့ဒီပညာပေးတွေလုပ်ဖို့လိုတယ်။ခြေကြောင်းလေးတွေကြားထဲမှာခုန်နေအောင်ပြီးတော့အဲ့မှာအနာရီဖြစ်တတ်တယ်။အဲ့ဒါတွေကိုဘယ်လိုဂယူဆိုင်တင်လဲခြေထောက်ကိုဘယ်လိုတန်ရှင်းအောင်ကမင်းစတာတွေကလည်းအင်မတန်အကြီးရဲ့အချက်ကာဝေးနိုင်တဲ့အချက်လေးတွေဖြစ်တာပေါ့ဗျာ။ဒါအပြင်ဒီလူနေမှုပုံစံအားဖြင့်အကြီးအကျယ်ဆွေးနွေးတို့အထူးတို့လွန်ခဲ့တာစားတာတွေကိုရှောင်မယ်။စသဖြင့်ဒီလိုကောင်းဆင်းနေတယ်လို့ပြီးချင်းအားဖြင့်ဟိုဖြစ်လာရင်တော့မှအချိန်မီတိပြီးကာကွယ်နိုင်တယ်လို့ကျွန်တော်ပြောရမှာပဲဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီစီးကျွကြောင့်ခြေထောက်ဝင်ပြဿနာတွေဖြစ်လာတဲ့အနေအထားဖြစ်လာပြီးဆိုရင်ဘယ်လိုမျိုးရှာဖွေသိရှိနိုင်မလဲဆရာကြီ
း။စီးကျွယောဂါရှိပြီဆိုတာနဲ့ခြေထောက်ကသွေးကြောတွေကိုရှာဝင်တူကစမ်းကြည့်ရမယ်သိကုန်လို့ကောင်းရဲ့လားတော့ခြေထောက်ကကြွသားလေးတွေကကျုံနေလားဘာလို့စီးကျုပ်ရှိတဲ့လူတွေစီးကျုပ်မရှိတဲ့လူခြေထောက်ကိုကြည်လိုက်စီးကျုပ်ရှိတဲ့လူတွေခြေထောက်ကကျုံလူကြီးကဝရင်ဝနေမယ်ခြေထောက်လေးကကျုံသူတို့တင်ပါးတွေဝင်ကိုကြည်လိုက်တဲ့ကြမှာလဲကြွသားလေးတွေကကျုံလီနေတာတွေ့ရတယ်နောက်တစ်ချက်ကတော့အကဲတန်လျာမှဖြစ်မယ်ဆိုလို့ရှိရင်တော့ဆန်းတက်ကြည့်လို့ရတာပေါ့ကွာအခုကမှဆိုရင်တော့ကျွန်တော်အတန်လိုင်းနဲ့ဒေါပလာအထူးဆောင်လို့လုပ်ကြည့်လို့ရပါတယ်နောက်ပြီးတော့အခုကဖြစ်မီလာပြီးဆိုတော့angiogram လို့ CT angiogram လို့ MRI လို့စတာဒီနဲ့စမ်းသပ်ကြည့်လိုက်လို့ရှိရင်တွေးကြောပိတ်နေတယ်တခါတရံကျတော့ထိတ်တွေးကြောနေမှုပြီးဗိုက်တရတွေးကြောလည်းပိတ်တယ်။ပေါင်အရင်မှလည်းပိတ်တယ်။ပိုးထိတ်တွေးကြောအသေးလေးမှလည်းပိတ်တယ်ဆိုရင်ဒီနာအလူးလိမ့်ခါရပြီးတော့ဖြစ်ပြီးဆိုတာနဲ့သူကမကြင်ကိုပုတ်သွားတဲ့သဘောတွေလည်းရှိတတ်တာ哦။အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကခုနကပြောတဲ့စမ်းသပ်ချက်ဒီနောက်ပြီးတွေးထဲမှာအစီအမများနေလားအင်းများလို့ရှိရင်အဲ့ဒါဘယ်လိုကုပေးမလဲ။ဆန်ဒီအဲ့လိုစုံစမ်းမှုတွေပြုလုပ်လို့ပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီစုံစမ်းစစ်ဆေးမှုတွေချောက်သိရှိလိုက်ပြီဆိုလို့ရှင်တော့မဖြစ်အောင်ကြိုတင်ပြီးတော့ဟိုကုသနိုင်တဲ့အနေအထားရှိတာပါဆရာနော်
။ဟုတ်ကဲ့ပါ။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီစီဂျိုကြောင့်ခြေထောက်မှာဖြစ်တဲ့တက်တရာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
။စီဂျိုဖြစ်ရင်စီဂျိုတေချာကုလိုက်တခြားအရေးအကုန်လုံးကောင်းသွားပါလိမ့်မယ်။ခြေထောက်မှာတခုခုများဖြစ်လို့ရှင်တော့အမိုက်ကအစပြီးပြတ်သက်မိတော့မဖြစ်အောင်နေနေလေးအနာလေးဖြစ်တာနဲ့အဲ့ဒါကိုအစီအစဉ်ကြတဲ့နေနေကူးသလိုက်ရင်ဟောပါလေဆိုတဲ့တင်ပြလေးပဲပြီးကြပါလေ
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ဂျာမားရေကဏ္ဍကိုအခုလိုကြာတာပရင်းနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်နားဆင်နိုင်ပါလေရှင်။အခုမြန်မာအရေးတုံ့သက်ချက်ကိုနားဆင်ရပါမယ်။အာဆီယံဒေသမှာမြန်မာဟာလေထုအညစ်အညမ်းဆုံးတိုင်းပြည်ဖြစ်ပါတယ်ဒီလိုအခြေအနေမှာကြောင်မီးသွေးသုံးတပ်အားပေးစက်ရုံတွေတိစောက်မယ်ဆိုရင်ပြည်သူ့ကျန်းမာရေးကိုထိခိုက်ပျက်စီးမယ်အကြောင်းဥအောင်ခင်တုံ့သက်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ရှင်
တောင်အာရှမှာလေဒုအညစ်ညမ်းဆုံးဒေသဟာမြန်မာပြည်ဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကသတ်မှတ်ထားပါတယ်။ဒါပေမဲ့မြန်မာအစိုးရတွေကတော့ကြောင်မီးသွေးသုံးလျှက်စစ်တအားပေးစက်ယုံတိုးချဲ့ဆောက်လုပ်ဖို့ပြင်ဆင်နေပါတယ်။တက်စစ်တအားမလုံလောက်တဲ့ပြဿနာကိုကြောင်မီးသွေးနဲ့ဖြေရှင်းမဲ့အကြံအစီဟာပြည်သူ့ကျန်းမာရေးကိုအန္တရာယ်ဖြစ်စေတယ်လို့ Greenpeace နဲ့အခြားအဖွဲ့၄ဖွဲ့ပူးပေါင်းပြီးမကြာမီကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကြောင်ပြီးသွေးဆက်ယုံဆောက်လုပ်တာဟာအစိတ်ပင်ရေလောင်းတလူဖြစ်နေပါတယ်။တဘာဝဓာတ်ငွေ၃ဓာတ်အားပေးဆက်ဟာကျန်းမာရေးကိုအန္တရာယ်မပေးပေမဲ့ဓာတ်ငွေကိုနိုင်ငံခြားရောင်းစားနေတာမို့ပြည်တွင်းအတွက်လုံလောက်အောင်မသုံးနိုင်ပါဘူး။ဒါကြောင့်ဈေးသက်သက်သာသာနဲ့မြန်မြန်သုံးနိုင်မဲ့ 小米队都打阿贝塞用队伍第三步，乌丹水呢乌丹省的这个时间给他批发的，伊阿些些个打阿米亚中土油币，他把我单位个独立阿米亚中土油币的，小米队都打阿哈那亚该弄大西都，那他们东西嘛东西亚该弄的都全部预约吧的。
第一单数人沙发人奥塞，干的土路木困难啥都拉维。Nitrogen outside got don't za dola naimare. A mo mwa tolo mu nyali, lidu nyan li pibare. Lidu matan sine adre, a so yoga pimune, li piamu no miyama labi. Nisin, nanganda kunatonjo, teso naimare. Jamidu don't da abi sayonigo, ni lize lao, le palayen, nangandu nanganda, don't de niba, teso nine de lo, Greenpeace puega, kaman tavare. Jamidu longjuan lo, trapo lade, mo mwadriha.李路尼娘母国东沙尼巴波姆苏瓦西巴的巴达达卡达阿森尼克罗尼亚尼格卡德米亚萨列达队李路德马变南亚的教员哈教米队东沙有尼批巴的
李路德马保卫尼的阿姆阿姆阿巴玛纳 particularly metal 古 GB 李路尼娘母国丹达布格瓦加马伊阿佩就 WHO 噶三达马达巴的南都别昂拉媒体拉卡达当达叫不到娘屋一南叫摩拉面南卡叫不到屋别屋里杀的没有十里没有古里拉的卡玛你娘呢阿姆华保卫母哈所以我也骗你吧的第一天嘛一南叫摩拉面南卡叫不到屋呢别屋里也列入你娘母哈南美基的北京没有的说话的也都说话的所以哈，别无论批评，那么他的内陆人家们上进的，可能是不比人家吧的。蒋文队懂得米拉人，而且你不说老不咋喜欢的。
内陆人家们叫有个批不阿比，而且么单位对手呢，你妈那个那物业，你人你人还要洗马路，那长生阿姑那个看门他娃的，人家那里个修山米的多，批不拉的怎么也别在那里，米阿就洗吧的。阿苏有个班纳人家唱苏对着对给杨言李片木欧闹阿勇叫有个那龙有个呢这里大部分集团一别的那萨拉里个张米队个潘迪比内马里你妈比个张米队的阿比塞勇也透露木带的他们前来把这里这里前来哈没事的了下巴巴的大家都为西门根也透露木个看门的看嘛台南人也透露木三大马结果都不要吧嘞。
例如你娘母讲，加马伊提开比那那些药价批发不如普遍呀嘛。American Cancer Society 也历来都是绝对的宝马去看他吧嘞。American 人家他单叫个加马伊去那个三十年到历来的看嘛，你看呀，爷爷例如你娘母单一大个来比加马伊去那个国标多啦，对呀吧嘞的。这都是为了钱来对付雷拉三队的卡马，江明队个出的阿姆瓦古休闲米路，阿钱么代米对手们卢斯英古卡马来拿皮巴的。有那路易米亚拉姆，卢内姆本身表内拉姆，再有今年拉姆呢，加马伊上项目阿表内萨拉队长，先当阿下路易哈，雷杜尼亚姆丹古卡萨内加亚巴的。WHO 格巴加马伊一破就个，那趟东西嘛，药个阿苗药药对手内蒙古看蛮大把的，苗内路易表内拉蒙古格巴半夜马上接宝马阿去看嘛的，那时候你呢录音都先表阿没说喏，苗马匹马第三的加米队东打比赛哈，单独比达路也加马伊个阿米拉阿尼也贝雷梅路 Greenpeace 一破个天边大把的呀。
ကောင်ခင်ရမြမရေတုံတက်ချက်ကိုအခုလိုကြတာပြည်နေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရရှင်အခုနောက်ဆုံးကြာနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါရရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်တကြောပြန်စစ်ပွဲဖြစ်ပွားတဲ့6နှစ်ပြည့်လူထုစုတောင်းပွဲအစည်းအဝေးကိုဦးဆောင်သူ3ဦးတို့ဆိုရကနေငွေဒဏ်ချမှတ်ခဲ့ပါတယ်ဒီစမအကြိမ်မြောက်လူအခွင့်အရေးနဲ့လူကုန်တိုက်ခါနိုင်ငံတကာရုပ်ရှင်ပွဲတော်မှာချင်းမှတ်တမ်းရုပ်တံဇလန်တစ်ခုကိုပါဝင်ပြသသွားမယ်ဆိုတာနဲ့မြန်မာနိုင်ငံရေးကော်မရှင်နဲ့ UNFC နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ် DPN အဖွဲ့တို့အလို့သဘောတွေ့ဆုံမှုအခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနူးပန်ပါ။သတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ။ကချင်ပြည်နယ်အတွင်းတကြောပြန်စစ်ပွဲဖြစ်ပွားတဲ့6နှစ်ပြည့်လူထုစုတောင်းပွဲအစီအစဉ်ကိုမြစ်တီနာမြို့စီတာပူမနောကွင်းကြီးမှာခွင့်ပြုချက်မတောင်းခံပဲလမ်းလျှောက်ချီတက်လာတဲ့ဆိုပြီးပွဲဦးဆောင်သူ3ဦးကိုဇွန်လ13ရက်နေ့ကအစိုးရကနေငွေဒဏ်3000စီအတိအကျချမှတ်ခဲ့ပါတယ်အစီအစဉ်ဥဆောင်ခဲ့တဲ့ဝါမာရကချင်မျိုးသားအတိုင်ပင်ခံအဖွဲ့ဥက္ကဋ္ဌဥခွန်ဆိုင်နဲ့အတွင်းရေးမှူးဥလပံကံအောင်ကချင်လူထုအစည်းအရုံးမြစ်ကြီးနာတာဝန်ခံဥဆောင်ချက်တို့ကိုစီတန်းလဲလဲချင်းဆိုင်ရာပုံမှန်19နဲ့တရားစွဲဆိုစီရင်ခဲ့တာဖြစ်ပါတယ်ပုံမှန်စုတောင်းပွဲအစီအစဉ်သာဖြစ်တဲ့အတွက်အစိုးရထံခွင့်ပြုချက်မယူဖြစ်ခဲ့တာဖြစ်တယ်လို့စစ်ရှောင်စခန်းမှာတရက်နေရတဲ့ခန်းစားချက်အစိုးရတာဝန်ရှိသူတွေသိစေဖို့နဲ့ပြည်သူတွေ6နှစ်လုံးခန်းစားခဲ့ရတဲ့အတွက်သူတို့ခန်းစားချက်တွေကိုပိုစတာကင်ပြီးမနောကွင်းကိုသူတို့အစီအစဉ်နဲ့လမ်းလျှောက်ခဲ့တာဖြစ်တယ်လို့ကချင်လူထုအစည်းအရုံးမြစ်ချနာတာဝန်ခံဦးစောချက်ကပြောပါတယ်ဒီအစီအစဉ်ကိုစီတာပူမနောကွင်းကြီးမှာမြစ်ကြီးနားဝိုင်းမော်မျိုးကစစ်ပြေဒုက္ခသည်စခန်းတွေကပြည်သူတွေ 8,000 ကျော်ခန့်ပါဝင်ပြီးဆုတောင်းပွဲပြုလုပ်ခဲ့ကြတာဖြစ်ပါတယ်
။ရန်ကုန်မြို့မှာပြုလုပ်မဲ့ပြင်စမအကျင်မြောက်လူခွေရင်းနဲ့လူကုံစိတ်ခံနိုင်ငံတကာရုပ်ရှင်ပွဲတော်မှာချင်းမှတ်တမ်းရုပ်သံဇာတ်လမ်းတစ်ခုလည်းပါဝင်ပြသသွားမှာဖြစ်ပါတယ်။ရုပ်ရှင်စာကားပေါင်း35ကားပြသမဲ့အဲ့ဒီရုပ်ရှင်ပွဲတော်မှာနေနူလို့ခေါ်တဲ့ချင်းမျိုးသမီးဖွဲ့ကအစီအစဉ်ပြီးဒါရိုက်တာစိုးစံထိုင်ရိုက်ကူးထားတဲ့ချင်းတောင်သမတော်ရင်ပိုင်းမှတ်တမ်းရုပ်ရှင်နဲ့ချင်းလူငယ်ခံခန့်ရှင်ရိုက်ကူးထားတဲ့သိမ့်လို့မြည်ရတဲ့ဇာလန်းတို့ပါဝင်ပြသမှာဖြစ်ပါတယ်။ချင်းတောင်သမတော်ရင်ပိုင်းရုပ်ရှင်မှတ်တမ်းဟာမင်းတမျိုးမှနေထိုင်တဲ့မိုင်လိုင်းကီရဲ့ဘဝဖြတ်သန်းမှုကိုပုံဖော်ချေမှုန်းထားတာဖြစ်ပြီးချင်းသလိထုံးစံနဲ့ချင်းမျိုးသမီးတွေရဲ့ဘဝအိမ်တောင်ခွဲမိခင်တယောက်ရဲ့မျှော်လင့်ချက်နဲ့မလျှော့တဲ့အမှန်နိုင်ငံကြီးလောကထဲဝင်ရောက်လာတဲ့အမျိုးသမီးတွေကြုံတွေ့ရတဲ့အခက်အခဲရုန်းကန်မှုတွေကိုမြင်တွေ့ရမှာဖြစ်တယ်လို့စီစဉ်သူနီနူချင်းမျိုးသမီးဖွဲ့ကမိုင်းလိုင်းနိုင်ကျဲကပြောပါတယ်။တိန်ဆန်လန်းလေးကတော့လူငယ်တဘာဝရရည်စားဘဝမှာဆန္ဒနောက်လိုက်လို့အကျိုးဆက်ဖြစ်ပေါ်လာပုံကိုအခြေခံရက်ကူးစားတာဖြစ်ပါတယ်။လူခွေရင်းနဲ့လူကုံတိတ်ခါနိုင်ငံတကာရုပ်ရှင်ပွဲတော်ကိုဇွန်လ14ရက်နေ့ကနေ19ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်။
TTCL ထိုင်းကုမ္ပဏီကနေပြီးတော့ဒေါ်လာတန်း 6,000 တန်ဖိုးရှိတဲ့ကြောင်မီသွေးသုံးမျက်စစ်တအားပေးစက်ရုံနှယုံကိုမွန်ပြည်နယ်နဲ့ကရင်ပြည်နယ်မှာရင်းနှီးမြှုပ်နှံသွားဖို့ရှိတယ်ဆိုပြီးဇွန်လ10ရက်နေ့ကထိုင်းအခြေစိုက်နေရှင်သတင်းမှာဖော်ပြသွားပါတယ်။စီမံကိန်းတွေကို2019ခုနှစ်နှစ်လယ်ပိုင်းနဲ့2020ခုနှစ်အကြားမှာရင်းနှီးမြှုပ်နှံသွားမယ်လို့လည်းဖော်ပြထားပါတယ်။မီဂါဝတ် 1280 ထုတ်လုပ်နိုင်တဲ့ကြောင်မီသွေးသုံးမျက်စစ်တအားပေးစက်ရုံတစ်ခုကိုတော့2019ခုနှစ်အတွင်းမှာမွန်ပြည်နယ်မှာမြုပ်နှံသွားမှာဖြစ်ပြီးဒုတိယစီမံကိန်းကတော့ကရင်ပြည်နယ်မှာလုပ်ဖို့လက်ရှိမှာလည်လာနေဆဲဖြစ်တယ်လို့လည်းရေးသားထားပါတယ်။လက်ရှိ NLD အစိုးရကတော့လက်စစ်ရရှိဖို့ကြောင်မီသွေးအသုံးပြုဖို့အစီအစဉ်နဲ့ပတ်သက်လို့ NLD အတွင်းရေးမှူးအဖွဲ့ဝင်ဦးဝင်းထိန်ကနေကြောင်မီသွေးတအားပေးစက်ရုံဆောက်လုပ်ဖို့အစိုးရကိုတိုက်တွန်းထားကြောင်းကြောင်မီသွေးစက်ရုံဆောက်လို့ဆန္ဒပြခံရမှာကိုမကြောက်ကြောင်းပြောဆိုခဲ့ပါတယ်
KNU ကရင်မျိုးရစည်းရုံးကနေဒုတိယကြိမ်23ရာစုပင်လုံညီလာခံမှာတက်ရောက်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေအခြေအနေတွေကို KNU ဌာနအသီးသီးရဲ့ခေါင်းဆောင်တွေပြင်ကရင်ရပ်ဖွဲ့ဖွဲ့ခေါင်းဆောင်တွေကို KNU ထိန်းချုပ်နေပြီးမှပြန်လည်ရှားပြရှင်းလင်းမှုတွေပြုလုပ်ခဲ့ပါတယ်။ဇွန်လ9ရက်နေ့နဲ့10ရက်နေ့မှာရှင်းလင်းပွဲလှုပ်ဆောင်ခဲ့တာပါ။23ရာစုပင်လုံညီလာခံမှာ KNU ကနေဆွေးနွေးခဲ့တဲ့ကဏ္ဍကြီး9ခုရဲ့အခြေအနေအားနည်းချက်အားသာချက်တွေနဲ့ကရင်မျိုးသားများတင်ပြထားတဲ့စာရမ်းနဲ့ကန့်ညီမှုရှိမရှိအချက်တွေကိုပြန်လည်ချပြဆွေးနွေးတယ်လို့ KNU တွဲဖက်တွင်းမှုနှစ်ပတူဆုံးလထုံးကပြောပါတယ်။ဒုတိယကြိမ်23ရာစုပင်လုံညီလာခံကလည်းကဏ္ဍကြီး9ခုဆွေးနွေးရမှာနိုင်ငံရေးကန်တမှာနိုင်ငံတော်မှမြည်သည့်အခါမှခွဲမသက်ရအချက်နဲ့တမတော်တစ်ခုတည်းထားရှိမဲ့ကိစ္စအပြင်မြေယာနဲ့လုံခြုံရေးကန်တာကအကြောင်းအရာများစုဟာ KNU တင်ပြထားတဲ့သဘောထားမပါဝင်တဲ့အပေါ်စိုးရိမ်မှုတွေရှိနေတယ်လို့ကရင်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်။
မွန်ပြည်နယ်တံဖြူစရက်မြို့နယ်အနင်းကျေးရွာအနောက်ဘက်ခြမ်းရှိခလောက်ချကျေးရွာမှာလေသမားတွေလေယာမြေလုတ်ပိုင်ခွင်လက်မှတ်ပုံစံခွင်နဲ့လုတ်ဆောင်ရမှာအခက်အခဲရှိကြောင်းလေပိုင်ရှင်တွေရဲ့ပြောပြချက်အရသိရပါတယ်။လက်ရှိပိုင်ရှင်တွေလောက်ကန်လက်ရှိတဲ့လေယာမြေအတွင်းဒဏ္ဍာရီတောဆိုင်ခင်းတွေစိုက်ထားပြီးဒီဆိုင်ခင်းတွေကိုလုတ်ပိုင်ခွင်လက်မှတ်ထုတ်ပေးဖို့မြေပိုင်ရှင်တွေကတောင်းဆိုနေတာ၃နှစ်ကျော်ပြီဖြစ်ပေမဲ့တပ်ဆိုင်ရာမြေစည်ရင်ဌာနတို့ကနေလက်မှတ်ထုတ်ပေးခြင်းမရှိဘူးလို့မြေပိုင်ရှင်တွေကပြောပါတယ်
အခုသတင်းတော်တွေကိုဆက်လက်တင်ဆက်ပေးသွားမှာပါပြည်ထောင်စုငင်းချင်ရေးညီလာခံက21ရာစုပင်လုံညီလာခံဒုတိယအကြိမ်အပြီးငင်းချင်ရေးကော်မရှင်နဲ့ UNFC နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ် DPN အဖွဲ့တို့ဟာထိုင်းနိုင်ငံချင်းမှတ်မြို့မှာကြိုတင်ညှိနှိုင်းအစည်းအဝေးအနေနဲ့နှစ်ဖက်ညှိနှိုင်းဆွေးနွေးခဲ့ရမှာအလားအလာကောင်းမွန်ခဲ့ပြီးတော့လာမယ့်စက်တမအကြိမ်ဆွေးနွေးမှုမှာလည်းရလဒ်ကောင်းတွေထွက်ရှိလိမ့်မယ်လို့မျှော်လင့်နေကြပါတယ်အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါတယ်
အစိုးရငင်းချမ်းကြီးကော်မရှင်ဖွဲ့နဲ့ TBN တို့အကြားလာမယ့်စတမအချိန်တရားဝင်သိမ်းဆုံချိန်မှာတော့အဖြေကောင်းထွက်မယ်လို့မျှော်လင့်ရကြောင်းငင်းချမ်းကြီးကော်မရှင်ခေါင်းဆောင်ဦးအောင်စိုးကခုလိုပြောပါတယ
်အချက်၉ချက်ကကျွန်တော်တို့နှိမ့်နိုင်ခဲ့တာ၅ချက်ရှိပါပြီအဲ့မှာလည်းကျွန်တော်တို့ဘောရာကုလမှုအကြီးချက်ရှိပါစကလုံးအပြောင်းလဲလေးတွေပဲရှိပါတယ်အခုနောက်ဆုံးအခုဒီနေ့ညီနိုင်တဲ့ပုံမှာတော့လာမယ့်ကျွန်တော်တို့စတမအချိန်ကိုတကယ်တရားဝင်တွေ့တဲ့အချိန်ကြာရင်ဖြေကောင်းထွက်မယ်ဆိုတာကိုကျွန်တော်တို့ဒီနေ့သဘောတူညီချက်ရရှိတဲ့အတွက်ကျွန်တော်တို့ဒါအဖြေကောင်းတစ်ခုပါပဲဒီတော့ကျွန်တော်တို့ကဒီအချက်၈ချက်ရပြီးရင်ကျွန်တော်တို့ကဒီပြည်ခေါင်းဆောင်ပြောသလိုအစီအလံကြောင့်တိုင်ရှိဆက်သွားဖို့အတွက်ကကျွန်တော်တို့ဒီနေ့ဆွေးနွေးမှုတွေရဲ့လက်လက်ပုံမှာကျွန်တော်တို့အင်မတန်အားရချင်နေပါ
ညီညွတ်တော်တိုင်းတားလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ TBN အနေနဲ့ပွဲလွှဲနေတဲ့စကလုံးအသုံးနှုန်းဝေါ်ဟာရတွေဖြင့်တချို့ကိစ္စတွေညှိနှိုင်းဖို့လိုအပ်နေသေးတယ်လို့ TBN ဖွဲ့ကောင်စားကူရယ်ကပြောပါရယ
်ကျွန်တော်တို့အဓိကလာမယ့်ဆရမချင်းပြည်ဆောင်ပွဲမှာကျွန်တော်တို့အဓိကထားပြီးဝေါ်ဟာရအရရောအသုံးနှုန်းပါကျွန်တော်တို့နည်းနည်းလေးကွဲလွဲနေတာတွေရဲ့နောက်ပြီးတော့ကျွန်တော်တို့ပြန်ညှိဖို့လိုအပ်မယ်လို့ကျွန်တော်တို့ယူဆတဲ့အခြေခံနားလည်ထားချက်တွေကိုကျွန်တော်တို့အဓိကဆောင်ပေးပြီးရှင်းလင်းဖြစ်ကြတော့ပါနော
်စကလုံးအသုံးနှုန်းဆိုရမှာလဲပြည်တော်စုမှာပြတ်ထန်းလဲဆိုတဲ့စကလုံးအသုံးနှုန်းမျိုးတာဖြစ်ပြီးကြီးမားတဲ့အဟန့်သားတွေမဟုတ်တဲ့အတွက်အဖြေကောင်းထွက်လာမဲ့သဘောတူညီချက်တွေကိုရရှိပြီးရလဒ်တွေကိုလည်းအားရကျေနပ်တယ်လို့နှစ်ဖက်ကောင်းဆောင်တွေကပြောပါတယ်ညီညွတ်တော်တိုင်းလူမျိုးများဖက်ဒရယ်ကောင်စီ UNSC ကတင်ပြထားတဲ့အချက်၉ချက်ကိုနှစ်ဖက်သဘောတူညီမှုရရှိခဲ့မှာဆိုရင်ဂတိကဝတ်စာချုပ် TOC ကိုချုပ်ဆိုနိုင်ဖို့စီစဉ်မယ်လို့ခူရယ်ကပြောပါတယ်
အဆိုပြုမှုရှိချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့သဘောတူလက်ခံနိုင်တဲ့အခြေအနေရောက်ပြီဆိုလို့ရှိရင်ကျွန်တော်တို့ကတိကိုပြုတဲ့အနေနဲ့ပေါ့နော် NC မထိုးနိုင်ခင်စကြမှာဒီအောင် commitment သဘောမျိုး TOC ကိုကျွန်တော်တို့ကလက်မှတ်ရေးထိုးမယ
်မလ3ရက်နေ့က TBN နဲ့ငင်းချမ်းရေးကော်မရှင်တို့ကြားအချက်၉ချက်ကိုမူအဖြစ်သဘောတူထားပေမဲ့အချက်၉ချက်တည်းကနိုင်ငံတကာပါဝင်မှုအခမ်းအနားနဲ့ပတ်သက်ပြီးတမတော်နဲ့ TBN ကြားသဘောထားနိုင်ငံကွာဟမှုရှိနေသေးတဲ့အတွက်နောင်လာမဲ့ဆက်မချင်းတွေ့ဆုံပွဲမှာနှူးနှစ်ဖက်သဘောတူလက်ခံနိုင်မဲ့နည်းလမ်းကိုသူတို့ကရှာဖို့ဆွေးနွေးသွားမယ်လို့လည်းခူးရယ်ကပြောပါရယ်အစိုးရငင်းချမ်းရေးကော်မရှင် PC နဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ် TBN ဖွဲ့တို့ဟာလာမယ့်ဇူလိုင်လအတွင်းရန်ကုန်မြို့မှာဆက်မချင်းတရားဝင်ထပ်မံတွေ့ဆုံဆွေးနွေးကြဖို့သဘောတူညီခဲ့ကြပါရယ
်ဆက်ပြီးတော့မြန်မာနိုင်ငံရဲ့ပထမဆုံးသမ္မတမြောင်ရွှေစော်ဘွားကြီးရဲ့သားယူရိုဘာမာယုံညွန့်ကြရေးမူမြမငင်းငယ်ရေးဖြစ်စဉ်ကိုကိုညီပန့်ဖို့ပေးနေတဲ့ဥဟန်ညာဝေကိုဇွန်လ9ရက်နေ့ကစပြီးတော့အစိုးရကနေပြည်ဝင်ခွင့်ဗီဇာကိုပိတ်လိုက်ပါတယ်။ဒီကြောင့်ကိုသိရအောင်ဥဟန်ညာဝေရဲ့လှုပ်ဖို့ကင်ဘက်ဖြစ်တဲ့ပြည်တော်စု Institute Director ဥခွန်ဆိုင်ကိုနမ်ဟုံကနေတွေ့ဆုံမင်းညာရမှာအခုလို့စပြောပါတယ
်။သူကဒီပရလကလေးကနေပြီးတော့မှ
ပြည်ဝင်ခွင့်တောင်းခဲ့တယ်အရင်အရင်တော့ဆိုလို့ရှိရင်တနေ့တစ်ချိန်တနေ့တစ်ချိန်တောင်းတာဘာမှမခက်ဘူးတပတ်လောက်အတွင်းမှာသူရတယ်သို့တော်လည်းဒီတစ်ခေါက်ကျတော့တလလောက်ညီပါရဖြစ်ပြီးမှလည်းမရဘူးတော့
ဟုတ်ကဲ့ဥဟန်ရောင်ဝေကိုပြည်ဝင်ခွင့်ဗီဇာမပေးရင်မြန်မာငင်းချိုင်းဖြစ်စင်မှာဘယ်လိုထိခိုက်နိုင်မလဲရှင
်ဒီလိုမျိုးငင်းချိုင်းကိစ္စမှာပါဝင်ခွင့်မပြုတော့ဘူးနော်ဒီတွင်မှာဝင်ခွင့်မပေးတော့ဘူးဆိုရင်ဆိုလို့ရှိရင်ကိုယ်နိုင်ငံတော်အတိုင်းအမြံခါလုတ်ဆောင်ပြီးတဲ့နိုင်ငံငင်းချမ်းကြီးဖြစ်စဉ်အတွက်ဆိုလို့ရှိရင်ပို့ပြီးတော့မှသူကအခက်ခဲဖြစ်သွားနိုင်လေလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်။ဥဟန်ရောင်ဟွေကငင်းချမ်းဖြစ်စဉ်မှာပါရီကူညီပေးနေပါတယ်ရှင
်။ဥဟန်ရောင်ဟွေက2017ခရီးကနေပြီးတော့မှဒီ2016ခုနှစ်အထိနော်ငင်းချမ်းကြီးဖြစ်စဉ်မှာအစိုးရဘက်ကရောနောက်ပြီးတော့မှဒီလက်နက်ကင်တော်လိုင်းအင်အားစုဘက်ကသူကစွန်းစွန်းတမအားကျွမ်းမှတက်ခဲ့
မြန်မာငင်းချမ်းရေးဖြစ်စဉ်နောက်နေသွားအောင်ဦးဟန်ယောင်ဟွေကလက်နက်ကင်ဒေါ်လာရင်းအားစုတွေကိုစီးအောင်နေတယ်လို့အစိုးရဘက်ကတင်မာရထားပုံပေါ်နေတဲ့အတွက်မိတို့ပင်ဆိုစီလူတွေ့ခေါ်ယူဆွေးနွေးတင့်တယ်လို့ဥခွန်ဆိုင်ကသုံးသပ်ပါတယ်မြန်မာနိုင်ငံအတွင်းမှာငင်းချမ်းရေးလှုပ်ဆောင်ခွင့်မရပေမဲ့လည်းငင်းချမ်းရေးလုပ်ငန်းစဉ်တွေကိုပြပကနေဆက်လက်လှုပ်ဆောင်သွားမယ်လို့လည်းဦးဟန်ယောင်ဟွေကပြောကြားကြောင်းပါရှင်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်နယ်တကြောပြန်စစ်ပွဲဖြစ်ပွားတဲ့6နှစ်ပြည့်လူထုစုတောင်းပွဲအစီအစဉ်ဥဆောင်သူ3ဦးကိုအစိုးရကနေငွေဒဏ်ချမှတ်ခဲ့ပါတယ်။ရန်ကုန်မြို့မှာကျင်းပမဲ့ပင်စမအကြိမ်မြောက်လူအခွင့်ရေးနဲ့လူကုန်တိုက်ခါနိုင်ငံတကာရုပ်ရှင်ပွဲတော်မှာချင်းမတန်ရုပ်တန်ဇာတ်လမ်းတစ်ခုပါဝင်ပြသသွားမှာဖြစ်ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။
တို့ရရှိမြခင်အခုရာသီတွင်မုတ်တုံမိုးနဲ့အတူရန်ကုန်မြို့ပြရေကြီးမှုတွေကြောင့်ရန်ကုန်မြို့ကန်တွေမှာတွားရည်လာရည်တင်မကပဲနဲ့စားဝတ်နေရည်ထိခိုက်မှုတွေပါကြုံတွေ့လာရပါတယ်ရန်ကုန်မြို့ပြဖွံ့ဖြိုးရေးနဲ့အတူပဲနှစ်ဆင်လိုလိုအဓိကလမ်းမကြီးတွေမြို့ရင်းချက်ကွက်တွေမှာရေလွှမ်းမှုခံရတဲ့ဘေးဆိုးကိုဘယ်လိုမျိုးဖြေထုတ်ကောက်ကဲပြင်ဆင်နိုင်မလဲလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလိုသူတွေ view ကိုတယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်ပါတယ်ဒါမှမဟုတ်မိမိတို့ရဲ့အမြင်မိမိတို့မိကွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VUE Facebook Seminar မှာလည်းမှတ်ချက်ရေးသားထားနိုင်ပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာက bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်တော်ရရှိမှုကိုကြိုဆိုပါရစေခင
်ဗျာ။စနေနေ့တရားလေးလမ်းမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီထိလိုင်းလိုမီတာ32နဲ့50တို့ကနေပြန်လည်နားဆင်နိုင်ပါတယ်။ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုတော့မတ်တင်ဂီထိုက်ကတလှည့်ကြီးညာပေးပါဦးမယ်ရှင်။
မြန်မာနိုင်ငံတွင်းကကလေးငယ်တွေကိုအစိုးရအနေနဲ့ပို့ပြီးတော့အကာအကွယ်ပေးဖို့ကုလသမဂ္ဂလူခွင့်ရေးကျွမ်းကျင်သူကတိုက်တွန်းလိုက်ပါတယ်။မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာကလေးငယ်တွေအပါအဝင်နိုင်ငံတွင်းကကလေးငယ်အလုံးကိုကာကွယ်ပေးဖို့တာဝန်ရှိတယ်လို့မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကဂျီနီဗာမှာကျင်းပနေတဲ့ကုလလူခွင့်ရေးကောင်စီအစည်းအဝေးမှာပြောဆိုသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာအ ਨੇ ဆုံးကလေးငယ်73ဦးကိုရဲကဖမ်းဆီးထားတဲ့အပေါ်ဆိုရင်ကြောင့်လည်းကလေးငယ်တွေကိုဖမ်းဆီးတာဟာဆိုရင်မတက်တာတဲ့အဆုံးမှသာဆောင်ရွက်တဲ့ကိစ္စဖြစ်ပါတယ်လို့လည်းမြန်မာဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုသွားပါတယ်ရှင်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ရဲ့လှုပ်ရက်လွှမ်းမိုးခဲ့သလားဆိုတာကိုစုံစမ်းနေတဲ့အထူးစုံစမ်းရေးမှုအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရားရေးပိုင်းကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုတာကိုစုံစမ်းနေတဲ့ဆိုတဲ့သတင်းတွေအပေါ်သမ္မတထရန့်ကဝေဖန်တိုက်ခိုက်ပြောဆိုလိုက်ပါတယ်။ရုရှားတွေနဲ့ပူးပေါင်းကြံစီတယ်ဆိုပြီးလှုပ်ကြံဖန်တီးပြီးတက်တယ်လည်းမတွေ့ရောအခုတော့တရားရေးပိုင်းကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုပြီးတော့လှုပ်ကြံဖန်တီးကြပြန်ပါတယ်ဆိုပြီးသမ္မတထရန့်ကသူ့ရဲ့ Twitter စာမျက်နှာမှာဒီကနေ့ရေးသားခဲ့တာဖြစ်ပါတယ်။အမေရိကန်လွှတ်တော်အမတ်တွေရဲ့ရန်ပုံငွေဘေ့စ်ဘောပွဲကိုငိုစီစဉ်ထားတဲ့အတိုင်း Washington DC မြို့တော်မှာဒီကနေ့ခြားသာပရင်းနေ့မှာကျင်းပမှာဖြစ်ပါတယ်။ဒီပွဲမတိုင်ခင်မနေ့က Republican လွှတ်တော်အမတ်တွေပွဲအကျိုးလေ့ကျင့်နေတော့တနတ်သမားတယောက်ကပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်လူအီဆီယားနာပြည်နယ်အောက်လွှတ်တော်အမတ် Steve Scalise ဒဏ်ရာရခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ဒီရန်ပုံငွေပွဲကိုတက်ရောက်နိုင်မှာမဟုတ်ပါဘူးရှင်
။ကြာသာရင်းနှီးညထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ဂီထိုက်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူထွေးဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Brighter Sonia ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို BOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.boanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့ line to meter 3240နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ BOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.